ကိုဒီမှာဒီကကြီးတွေဒီမှာရင်းများကြောက်ချင်တော့အတန်ကြီးတဲ့ဒီဒီများနေတယ်နော်50ကျော်60ကျော်အဲ့တော့တော့ရကုန်ကြတယ်နော်ဒီဒီကကြီးတော့အဲ့ဒီလောက်ရှိတယ်ဘယ်လိုလုပ်လဲအဲ့ဒါတို့လည်း20ကျော်30ကျော်တရားမြောက်တော့ပါတော့ပေါ့နော်အဲ့တော့ပြောမယ်ဆိုရင်ဘဝကမွန်လွဲခြင်းရောက်တယ်နော်ဒီလိုဆိုရင်တော့ညနေပိုင်းရောက်နေပြီလို့တော့ပြောလို့ရတယ်နော်ဘုရားကြီးဆိုညနေပိုင်းနာရီလောက်ထိုးပြီးတယ်ဒီကနေ့ဆိုဘဝညနေ၄နာရီလောက်တော့ထိုးပြီးနော်နေမှု၃နာရီလောက်ပဲဆင်းတယ်အဲတော့လူဘဝမှာအတုရွယ်ကိုလိုက်ပြီးတော့နော်တံမိုးထားမှုဥတုရက်ရောင်းလဲသွားရတယ်တဘာဝလည်းထုံးစံတယ်နော်တံမိုးထားတာဥတည်တာသုံးလေးထားလို့မရဘူး။ဒါတစ်ခုခုဥတည်ရဲ့တစ်ခုတည်းထားလိုက်ရုံနဲ့ပြီးမသွားဘူးလားဆို။မရဘူး။နော်။ဒီရေကိုလိုက်တော့တံမိုးထားမှုကပြောင်းလို့ပြောင်းရတယ်။အဲ့တော့ပြောချင်တာလေးကတော့မှတ်တတ်ရရှိပါလေ။နော်။အဲ့ဒါမပြောရင်နည်းနည်းလေးစကားလမ်းကြောင်းလိုက်ချင်တာ။ကလေးလေးတယောက်မွေးဖွားလာလာချင်းသူ့အတွက်အရေးကြီးဆုံးမှာပါ။အသက်မတည်ဘူးနော်ပထမဦးဆုံးအရေးကြီးဆုံးကအသက်မတည်ဘူးပဲနော်ဆက်လက်တော့အသက်ရှင်ဖို့ဒါအရေးကြီးဆုံးနော်နည်းနည်းလေးအသက်ကြီးလာပြီဆိုတော့ဒီကလေးလေးဟာနော်သူ့ကိုအသက်မတည်အောင်အသက်ရှင်အောင်ဒီဘက်တွေကပြည့်စုံပေးတယ်ရွေးရပေးတယ်နော်အစားအစာမမှန်ပြည့်တယ်နော်ဆေးဝါးတွေဘာလို့လိုအပ်ရင်တိုက်ပေးတယ်ဘူအေးမြတ်တဲ့ဝန်ထားတယ်နည်းနည်းလေးကြီးလာပြီတစ်နှစ်ခွဲလောက်နည်းနည်းလောက်ရောက်ပြီဆိုတော့အဲ့ဒီချိန်မှာအဲ့ဒီကလေးတို့ကအရေးကြီးဆုံးမှာပါရုပ်ပြတော့ဖြေရဖို့မလွယ်ဘူးနော်ဒါပေမဲ့တဘာဝကိုပြောနေတာနော်အဲ့ဒီအရာမှာအဲ့ဒီကလေးတို့အရေးကြီးဆုံးပါကစားဖို့ပဲမကစားရင်ဒီကလေးကလူဖြစ်မလာဘူးရုပ်ကလေးလိုဖြစ်သွားတယ်နော်တော့ကစားလဲဆိုရင်အမှန်တော့တဘာဝအကျဆုံးကစားနည်းဟာရေဒီနဲ့ကစားတာပဲအယုတ်နဲ့ကစားတာမဟုတ်ဘူးလူကကလေးတွေတချို့ကစားဖို့အဖို့မရှိအယုတ်နဲ့ကစားတယ်အဲ့ဒါတဘာဝမကြောက်ဘူးအဲ့ဒါသူ့ရဲ့စိတ်ဓာတ်နဲ့အပညာရင်းပြမှုမှာအခက်ကူမဖြစ်အဲ့ဒီကစားနေရင်းနဲ့သူကလူမှုဆက်ဆံရေးကိုနားလည်တာနော်သူ့အမေဖြေရတော့သူ့ကိုအစစအရအလိုလိုက်မှာနော်ဒါပေမဲ့ကစားဖို့အချင်းချင်းကြတော့သူ့အလိုလိုက်မှာမဟုတ်ဘူးနော်အဲ့တော့အများရဲ့အလိုကိုသူကနည်းနည်းလိုက်လို့ရှိရတဲ့ဘောရှိလာတယ်နော်ညပဲကစားမယ်နော်သူကလည်းကိုယ့်ကိုဟိုအနိုင်မကျင့်အောင်တတိထားရမယ်နော်ကိုယ်ကလည်းသူ့ကိုအနိုင်မကျင့်အောင်ရမကျင့်အောင်တတိထားရမယ်သိခံရင်တော့မှပြန်ပြတော့ကြည့်လေအောင်ကြိုးစားရအောင်နော်ဒီဘက်ကလည်းတင်ပေးရမယ်ဒီကိုယ်ကလည်းကြိုးစားရမယ်ဒီတစ်ခေါက်ရန်ဖြစ်ုံနဲ့ဒါဒီနဲ့ငါနဲ့လုံးဝမကစားတော့ဘူးလို့လို့သဘောထားလို့မရဘူးနော်ဆက်ပြတော့ကစားရအောင်မယ်နော်ဒါလူမှုဆက်ဆံရေးသဘောထားကိုဒီများနေကြားနေတာနော်ပြောနေပြောအစင်မပြေမှုဆိုတာဖြစ်မယ်ဖြစ်ရင်အစင်ပြေအောင်ပြေလေအောင်သဘောထားမှောင်ပြင်ရမယ်နော်ဘယ်လိုလုံးနဲ့ဘယ်လိုလုံးနဲ့ဒါနားလေအောင်ရှင်းပြရအောင်နောက်ဘယ်လိုမလုံးနဲ့ညီညွတ်ကစားကြကစားရင်လည်းလူမှုဆက်ဆံရေးဆိုတာဖြစ်လာတယ်နော်အဲ့တော့ငွေလာပြီးရင်အသက်မတည်ဘူးအရေးကြီးဆုံးနည်းနည်းလေးကြီးလာရင်လူမှုဆက်ဆံရေးအရေးကြီးဆုံးဖြစ်ပါတယ်နော်တိုးလာပြီနော်အဲ့တော့ကလေးတွေကစားတာဟာပညာသင်တာလည်းဖြစ်တယ်နော် psychology of play ဆိုတာကျန်တကြံကိုဖတ်ဖို့ပါတယ်နော်အဲ့ဒါအဲ့ဒီထက်မှကလေးတွေကကစားဖို့အရေးကြီးတယ်မမှန်ကငါလည်းကစားဖို့အရေးကြီးကကိုကစားတဲ့ပစ္စည်းလေးတွေကိုကိုကတီးထွင်ပြောကစားဖို့လည်းအရေးကြီးတယ်။ဒီဖုန်းဖုန်းတို့ခန့်ငယ်ငယ်တုန်းကစက်ကူလေးတွေကိုခောက်ခောက်ခောက်ပြီးလှေလေးတွေလုပ်ပြီးရေသက်သွားမျိုးနော်။လုပ်ဖူးတဲ့လူတော်တော်များပါပါနော်။စက်ကူပံကာလေးတွေခောက်ကောနဲ့ကဒုက္ခလေးနဲ့ထိုးပြီးပြည်တယ်နော်။စက်ကူလေးလဲအောင်နော်။ဒါကစားရင်းနဲ့တီးထွင်ကြံစားတဲ့စိတ်ကလေးဖြစ်လာအောင်လုပ်ရတာနော်။ဒါပညာရေးနော်။အဲ့တော့ဘဝတစ်ခုလုံးကတကယ်တော့အဲ့ဒီလိုနေသွားမှာပဲနော်။ကိုလုပ်တဲ့လုပ်ကိုကြော်နေတာဟာကစားတာလုပ်တဲ့အလုပ်နဲ့မပျော်တဲ့လူဟာသူကကစားတာမဟုတ်တော့သူကအင်မတန်စိတ်ညစ်စရာကောင်းတဲ့တာဝန်ကြီးတစ်ခုထားဆောင်လို့ဖြစ်သွားတယ်နော်ဘယ်အလုပ်ဖြစ်ဖြစ်နော်အလုပ်မှပျော်နေရင်အဲ့ဒီလုပ်ကို work လို့ခေါ်လို့မရတော့ဘူးနော် game လို့ပဲခေါ်လို့ရတော့တယ်နော်ပျော်စရာကောင်းတဲ့ကစားရင်းတစ်ခုဖြစ်သွားတယ်နော်အကြောင်းဘုံဘုံတစ်ခါတော့တော့ပျော်ဘူးလေဘဝတစ်ခုလုံးကတကယ်တော့ game ပါဒါပေမဲ့အင်မတန်ဉာဏ်ကြီးကြီးနဲ့ကစားသွားတဲ့ game နော်လောကဓာတ်အမင်းကြီးကျင်ပြရတာ game တမျိုးကစားတယ်လို့ပဲနော်ပြန်စားတခုကသွားတယ်လို့ပါအဲ့တော့ဒီကလေးလေးကတချီတချီကြီးလာပြီနော်အဲနားနှစ်လောက်ရောက်ပြီဆိုရင်နည်းနည်းနေမယ် ကျောင်းသွားရတော့နော်ဘဝဟာကဏ္ဍတစ်ခုကျောင်းသွားပြီနော်အရင်တုန်းကတော့အိမ်မှနေတယ်မိဘရဲ့အပြုစုကိုခံနေတယ်အဲကစားခြင်းနဲ့ခြင်းမှကစားတယ်စားခြင်းနဲ့ခြင်းမှစားတယ်အိပ်ခြင်းနဲ့ခြင်းမှအိပ်လိုက်တယ်ကျောင်းသွားပြီဆိုတော့ဘာဖြစ်လာပြီလဲကစားခြင်းနဲ့ခြင်းကစားလို့မရတော့ဘူးနော်အိပ်ခြင်းနဲ့ခြင်းအိပ်လို့မရတော့ဘူးစားခြင်းနဲ့ခြင်းစားလို့မရတော့ဘူးနော်ကစားခြင်းတတ်မှတ်ရတယ်အိပ်ခြင်းတတ်မှတ်ထားတယ်စားခြင်းနဲ့တတ်မှတ်ထားတယ်နော်ဒီတော့ဒီတင်တဲ့စာကိုအရင်စိုက်နှားထောင်ပြီးတော့တာဝန်ကြည့်အောင်လေ့လာရတယ်မှတ်သားရတယ်ကြည့်ရတယ်လိုက်ဆိုရတယ်ပထမတော့တစင်းဆိုရင်းနဲ့တင်သွားတာပေါ့နော်အဲ့တော့ဒါဘာလဲဆိုတော့ discipline ကိုတင်ရပြီနော်ဘဝဆိုတာကိုလှုပ်ချင်တာကြီးပဲလှုပ်လို့မရဘူးနော်ကြီးကြီးကိုမျှော်ပြီးတော့ကိုတင်ပြီးလှုပ်တဲ့နာကိုလှုပ်သွားတာနော်အဲ့တော့ဒီကလေးကဒီမူလတန်းကြောင်းသွားနေတာဒီမူလတန်းစာကဒီလောက်နဲ့လုံလောက်တာမဟုတ်ဘူးနော်နှစ်ပေါင်းများစွာတင်ပြီးမှပညာတက်တယောက်ဖြစ်လာတဲ့ခါမှာအလောက်ကန်တစ်ခုကိုဖြည်းဖြည်းရောက်လုပ်နေတယ်။ဆရာဝန်တယောက်ဖြစ်ဖို့ဆိုတာနှစ်ပေါင်းများစွာတင်ရတယ်။ဝန်ကြီးများတယောက်ဖြစ်ဖို့နှစ်ပေါင်းများစွာတင်ရတယ်နော်။သို့တူတဲ့ဒီပညာရရှိတဲ့တစ်ခုကိုတက်ဖို့ဆိုတာနှစ်ပေါင်းများစွာကြိုးပြီးရင်းနှီးမှုရှိရတယ်။အချိန်နဲ့ရင်းနှီးရတယ်။အင်အားနဲ့ရင်းနှီးရတယ်။အသိဉာဏ်နဲ့ရင်းနှီးရတယ်။အချိန်မရှိရင်လည်းမရဘူး။အားမရှိဘူး၊ကျန်းမာရေးမကောင်းရင်လည်းမရဘူး။အသိဉာဏ်မရှိရင်လည်းမရဘူး။အဲ့တော့ဘဝနဲ့ရင်းနှီးပြီးတော့ဒီပညာကိုကြားရတယ်နော်။အဲ့တော့ discipline ဆိုတာဘာလဲဆိုတော့နောင်ကောင်းမှုအရေးကိုအခုအခါမှာကိုကိုကိုထင်းထင်းပြီးတော့လုတ်တင်တာကိုလုတ်သွားတာ discipline လို့ပဲခေါ်တယ်နော်ရိုးရိုးလေးလေးပဲကြောက်လိုက်တာနော်အဲတော့ discipline ဆိုတဲ့စီကံရှိဖို့ဆိုတာနောင်အနာဂတ်ကိုမျှော်ပြီးတော့ကောင်းမှုအရေးအတွက်ကြိုတင်ခြင်းတွေရတာအခုအချိန်မှာဒါကိုပြန်မှခံပါလားနော်အဲတော့အခုအချိန်မှာဒါကိုပြန်မှခံခြင်းမှုဆိုရင်မဖြစ်မလဲနောင်ခါပူပြန်မှလေးနော်အဲတော့တသမီးကိုရှင်အခုချက်ချင်းပြင်းနှံ့မှုရဖို့ကိုဦးစားမပေးပဲနဲ့နည်းနည်းထင်းသိမ်းတော့စောင့်ကြည့်တော့နော်လုတ်တင်တာလေးကိုလုတ်သွားမယ်တတိယနောက်မှပြင်းနှံ့မှုရလာမယ်နော်အဆင်ပြေမှုဆိုတာရလာလိမ့်မယ်ဒါအောင်နားလေအောင်သင်ပေးရတယ်တသမီးအလိုလိုက်တာ discipline မရှိအောင်ထားတာဖြစ်ရမရောက်ဘူးနော်အဲ့တော့အဲ့ဒီကလေးကငါးနှစ်ကနေကြောင်းနေပြီဆိုတော့နော်တတိယတတိယအတက်ကြည့်ရတယ်ကြည့်လာလို့ကလေးနဲ့သင်္ခါနဲ့ရောက်ပြီဆိုတော့အဲ့ဒီအချိန်မှာဘယ်နဲ့နေလဲအဲ့ဒီချိန်မှာဒီလိုပေါက်ဒီပေါက်ကလေးဖြစ်လာတယ်နော်ဘဝမှာအင်မတန်အရေးကြီးတဲ့အချိန်တစ်ခုဖြစ်လာတယ်နော်ခန္ဓာကိုယ်မှာဓာတ်သဘာဝတွေကပြောင်းလဲသွားကုန်ပြီဒီဓာတ်သဘာဝတွေရဲ့ပြောင်းလဲမှုကြောင့်စိတ်လုံချားမှုအပြင်းကြီးဖြစ်လာတယ်နော်စိတ်မှာအင်တန်ပြင်းထန်တဲ့ခံစားမှုတွေဖြစ်လာတယ်နော်ကိုယ့်စိတ်ကိုကိုယ်နားမလည်နိုင်လောက်အောင်လည်းပဲဖြစ်တတ်တယ်နော်အဲ့တော့အဲ့ဒီချိန်မှာဟိုမင်းကလေးဆိုရင်တော့အခုဒီချိန်ဖြတ်တတ်ကြောက်တတ်လာတယ်အရင်တော့ကမင်းကလေးရောကြားလေးတွေကဘာမှအကျက်တယ်လို့လည်းမတွေးတော့ဘူးနော်မတွေးဘဲနဲ့တူတူကစားလာရတာနေအဲ့ဒီရောက်လာဆိုရင်သူ့ကိုကိုကချက်တယ်လို့ကိုကိုကသူကချက်တယ်လို့ဟောအဲ့လိုတွေဖြစ်လာတယ်နော်စိတ်အပြောင်းလဲတွေဖြစ်လာခန္ဓာကိုယ်အပြောင်းလဲဖြစ်တယ်လို့စိတ်မှာအပြောင်းလဲဖြစ်လာတယ်နော်အဲ့တော့ခံစားချက်တွေလည်းအင်တန်ပြင်းတယ်ပြီးတော့အဲ့ဒီချိန်မှာနည်းနည်းမိဘကိုအာခံခြင်းနဲ့စိတ်တွေဖြစ်လာတာဒါသဘာဝပဲနော်သူတို့မိုက်တာလို့ပြောလို့မရဘူးနော်သဘာဝလမ်းကြောင်းပဲတကယ်ဟိုးရှိဖြစ်ကအချိန်ပြန်ကြည့်မယ်ဆိုရင်အဲ့ဒီအချိန်မှာသူ့ဟာဒီအုတ်ခွဲအိမ်ခွဲပြီးတော့တွားရုံနဲ့အချိန်နဲ့တကယ်တော့နော်ဒီရမှာသူတို့အကယ်၍ဆန္ဒရှိတယ်ဆိုရင်သာသမီမျိုးလို့ရတဲ့အရာဖြစ်နေပြီနော် biologically mature ဖြစ်သွားပြီနော်ဒါပေမဲ့ psychologically mature မဖြစ်ဘူးခန္ဓာကိုယ်ကလူကြီးဖြစ်ပြီးစိတ်ကကလေးစိတ်ပဲရှိသေးတယ်နော်အဲ့ဒါဟာအင်မတန်ခါခက်တဲ့အချိန်လေအမှန်တန်နားလေဘူးရခက်တဲ့အချိန်လေနော်သူ့ကိုယ်သူလည်းနားမလည်နိုင်ဘူးအဲ့တော့မိဘကနားလေလို့ဒေချာပြည်ပြည်ပြည့်ပြည့်ရှင်းနေပြီမယ်ဆိုရင်တော့သူ့ကိုယ်သူပိုနားလေလာပြီးတော့ထိမ့်သိမ့်နိုင်တယ်နော်ဘုံမွင်မိဘနဲ့အကြည့်ဆိုပြိပက္ခဖြစ်တဲ့အရေးကလားသူ့ကိုခလေးလိုသဘောထားရင်သူမကြိုက်တော့ဘူးဒါပေမဲ့သူလူကြီးလားဆိုတော့လူကြီးလည်းမဟုတ်ဘူးဘလို့ဆက်ဆံမလို့ဘလို့သဘောထားမလဲအရင်ကြီးချုပ်ချင်လေသူ့မခံဘူးနော်အဲ့ဒီအချိန်မှာ rebellious ဖြစ်လာပြီနော်လွတ်လပ်မှုကိုလိုချင်လာငါစိတ်နဲ့ငါကိုဖြစ်ကုန်အရင်တုန်းကတော့အမေတွေကဒီဥညူဖို့ဆိုကုန်ပါလေအဲ့ဒီကကျင်ဒီဥညူဖို့ဆိုအာဒီဥညူကမဝတ်ချင်ဖြစ်လာနော်အဲ့ဒီချင်းဒီလောက်ကမသွားနဲ့ဆိုသွားမယ်နော်အဲ့လိုဖြစ်လာပြီနော်သူစိတ်နဲ့သူ့ကိုဖြစ်ချင်လာအဲ့တော့မိဘတွေကတော့အရင်တုန်းကအတိုင်းပဲထားကြည့်တယ်နော်သွားဆိုသွားလာဆိုလာဝတ်ဆိုဝတ်စားဆိုစားအဲ့လိုမှကြိုက်တာပေါ့နော်ငယ်တည်းကဒီလိုနေလာတာနော်ဒါနဲ့ဒီချင်းရောက်လာပြီဆိုရင် ငါစိတ်နဲ့ငါကိုယ်ဆိုတာလေးကိုပြတယ် I am ဆိုလေးကိုပြတယ်ငါလည်းလူတယောက်နော်ငါအကြိုက်ငါအတီးခေါ်ငါသဘောထားရှိတယ်အဲ့တော့ငါအကြိုက်ငါနဲ့ငါနေမယ်ငါသဘောထားနဲ့ငါနေမယ်ငါအတီးခေါ်နဲ့ငါနေမယ်နော်အဲ့ဒါကအမှန်တော့တဘာဝနဲ့ကြပါတယ်နော်အဲ့တော့ဒီလိုသဘာဝကြရတဲ့ကြောင်းလေးမှုတစ်ခုကိုအတင်းပြပိတ်တင်တာဒီလိုမသိဘူး။ညနေလေးထိန်းပြီးတော့တကယ်စဉ်းစားတတ်လာအောင်တကယ်ဆုံးဖြတ်တတ်လာအောင်လမ်းကြောင်းပြရမယ်။ဒီလိုကိုတကယ်အညော်မြင်ရှိလာအောင်တစ်ခါတစ်ခါသင်ပေးရမယ်။ဘလို့ဆိုတော့ဒီနေ့ဒီချရာပေါ်ဒီရက်ပြရမှာပါ။သူ့ဘဝကိုဒီနေ့တွားရမှာပါ။နော်။ဥပါရီကဒီကွဲကွဲခြင်းလက်ကွဲမယ်၊ရှင်ကွဲကွဲခြင်းလက်ကွဲမယ်မပြောနိုင်ဘူး။နော်။အဲ့တော့သူ့ချရာပေါ်ဒီရက်တည်နေမှုအမျိုးကိုဒီအချိန်ကစပြီးတော့ပြင်ရတာပါ။အဲ့တော့နားလည်ဖို့လားနော်အဲ့လိုနဲ့အဲ့ဒီအချိန်မှာဆိုရင်တော့ခုနတန်းရှစ်တန်းကိုးတန်းရောက်နေကြပြီနော်အဲ့လိုနဲ့ဆယ်တန်းအောင်ပြီဆိုပါတော့ပြည့်စုံရောက်ပြီဘဝတစ်ခါတက္ကန္တပြောင်းသွားပြန်တာနော်ဆယ်တန်းတို့ကအချိန်နည်းနဲ့ပြည့်စုံခြင်းနဲ့မတူဘူးဘဝချင်းလည်းမတူတော့ဘူးနော်အင်တန်ပြောင်းလဲသွားတာအဲ့ဒီအချိန်မှာအချို့ဆိုရင်လည်းမိဘတွေကရောက်ဝေးမှနေကြတယ်သတ္တမိတွေကဒီလိုပြည့်စုံတွေဘာတွေရှိတဲ့မြို့ကြီးတွေမှာလာပြီးတော့ကြောင်းတက်လာမိဘနဲ့ဝေးပြီဘဒူသူတို့ကိုထင်းထင်းအောင်ချုပ်မလားအဲ့ဒီအချိန်မှာငကူတွေကကိုယ့်ကိုယ်ကိုထင်းထင်းတတ်တဲ့အလေးချင်းကိုမိဘကတင်မပေးလိုက်လို့ရှိရင်ဘယ်နဲ့လုပ်လဲအချက်ချက်အများကြီးကြည့်နော်အေးအဲ့တော့သားသမီးတွေကိုငယ်လေးတွေကသူတို့ခြေောက်ပေါ်သူတို့ရက်တည်နေအောင်သူတို့ကသူတို့စဉ်းစားတတ်အောင်ဆုံးဖြတ်တတ်အောင်ဘယ်လိုပေါင်းတင်နဲ့ပေါင်းဖို့တင်တယ်မပေါင်းတင်ဘူးဆိုတာလည်းရေးတတ်အောင်ရဲချင်းဘယ်ခါဘယ်နေရာမှာဘယ်လိုသွားတင်တယ်ဆိုတာနော်အန္တရာယ်မရှိအောင်ဂုံတိတ်ခါမှထိခိုက်အောင်စဉ်းစားတောင်းတင်ပေးရမယ်နော်ကျမကြီးမသိခဲ့အောင်အစစအရာစဉ်းစားတောင်းကသူတင်ပြီးတော့တင်ပေးရတယ်အဲ့တော့မိဘရဲ့ဝတ္တရားကဘာလဲဆိုတော့သားသမီးကိုကြားလေသူအားသူကိုယ်နိုင်နေဖြစ်သွားအောင်တင်ပေးရမယ်ဒါမိဘဝတ္တရားနော်အဲ့လိုနဲ့အဲ့လိုရောက်သွားပြီနော်သူတို့ပေါင်းခြင်းနဲ့သူတို့ပေါင်းတော့မှာပဲမိဘမကြည့်ပါဘူးနော်ဒီလိုနဲ့ကြိုးစားပြီးတော့ပညာတင်သွားပြီအဲ့လိုကဘွဲရပြီနော်အဲ့ဒီမှာရှိတဲ့တရားကြီးတွေငမကြီးတွေဆိုတော်တော်များများဒီခီးလမ်းကြောင့်ဖြတ်ခဲ့ရတဲ့ဒီလိုကြီးပါပဲနော်အဲ့တော့တက္ကသိုလ်ကဘွဲ့ရပြီဆိုတော့ဟိုဒလောကတက္ကသိုလ်သမွေးတွေရှင်နေကြတော့သူတို့ကလေးတွေအချင်းချင်းပြောနေကြတာကိုတယောက်ကတစ်ဆင့်ပြန်ပြောပြလို့ကြားရလေတခုရှိတယ်နော်သူကဘာပြောလဲဆိုတော့ဘွဲ့ရပြီဆိုရင်တဲ့ငါတို့ကကြောင်းသူကြောင်းသားမဟုတ်တော့ဘူးနော်လူကြီးပြရတော့ဘွဲမရသေးသေးရတော့ခလေးလိုနေခွင့်ရနေသေးတယ်နော်မိဘကအဆအဆရပြေးမှာပဲနော်ဘွဲရပြီးဆိုရင်တော့တချို့မိဘကတော့ဆက်ပြီးတော့ပြေးဥမှာပါနော်ပြေးနိုင်သေးတယ်ဆိုပြေးဥမှာပဲသို့တော့တချို့ကျတော့လည်းပဲမိဘအဲ့လောက်မချမ်းသာဘူးနော်အင်မတန်ဖြစ်ဖြစ်ကုတ်ကုတ်သာသမီပညာရှင်ပြေးလိုက်ရတာဒီစကားလည်းကုသကအင်မတန်ကြီးတာဘူးနော်အဲ့တော့သူတို့ကိုယ်တိုင်ကလည်းမိဘကိုတနာတယ်မိဘတွေအသက်ကြီးကုန်ပြီတချို့ဆိုရင်သူတို့ကတည်းကအသက်20ကျော်သူတို့မိဘတွေက60ကျော်80ကျော်ဖြစ်ကုန်ပြီနော်အဲ့တော့မိဘကိုတစ်ဆက်ပြန်ပြုစုဖို့လုပ်ကြည့်ဖို့သူတို့စဉ်းစားတယ်။အဲ့အဲ့ထက်မှကလေးတယောက်ကဘယ်လိုပြောလဲဆိုတော့ကလေးဆိုတော့မဟုတ်ပါဘူးအမှန်တော့20ကျော်တာဆိုတော့ကလေးတော့မဟုတ်တော့လူကြီးဖြစ်နေပါလေ။ပြောဘယ်လိုပြောလဲဆိုတော့ဘွေးရပြီးရင်တဲ့ငါတို့လူကြီးလိုနေရတော့မယ်။ငါလူကြီးမဖြစ်ချင်သေးဘူး။နော်။လူကြီးဖြစ်မှကြောက်တယ်။တောင်ဝင်ရမှကြောက်တယ်။ယူရတဲ့အစ်မရှိဘူးနော်။ကိုယ့်ကကိုယ်အလုပ်တစ်ခုရှာရမယ်။ကိုယ့်ဟာကိုနေရာတစ်ခုကြားပဲနေရမယ်။ကိုခြေောက်ဘက်ကိုရက်တင်နေရမယ်။ဒီကြားထဲကမိဘကိုပါထောက်ပံ့မှုဆိုတော့ခုဖြစ်မှာတော်တော်ကိုမလွယ်ပါဘူး။နော်။အဲ့လိုနဲ့နော်စူးစားပြီးတော့အလုပ်တွေပါလိရှာပြီးအလုပ်လုပ်ပြီးနော်။အတင်းအတင်းစားဝတ်နေတို့လည်းပြေးလည်ပြီးဆိုပါတော့နော်။အဲ့ဒီချိန်မှာပဲအင်းတော်ကြီးကိုစဉ်းစားရအောင်။သဘာဝတရားနော်။အင်းတော်မပြုတ်ဘဲနေလို့လည်းမဖြစ်ဘူး။နော်။အင်းတော်ကြီးကိုစဉ်းစားတော့သဘာဝရဲ့တောင်းဆိုချက်အဲ့တော့အင်အောင်ဘက်ကြီးရင်းနေကြာအင်အောင်ပြုတ်ကြာညာရှိရှိနဲ့တေချာရေးတိုင်တော့ဒီစီမှာဆင်ပြေဖို့ပါပဲနော်ညာမပါဘဲနဲ့ခဏအပေါ်ရန်လေးပြုတ်ကျွမ်းပြီးတော့ဘာယာမှုလောက်ကိုကြည့်ပြီးတော့နော်ဘယ်လိုကူကူဆုံးဖြတ်လိုက်မယ်ဆိုရင်ကြောက်တဘောထားကိုကြောက်နားမလဲဘဲနဲ့နော်ဘယ်လိုကူဆုံးဖြတ်မယ်ဆိုရင်ဒီစီမှာအများကြီးဒုက္ခရောက်သွားနေပြီနော်ဒါလည်းပဲမိဘရဲ့အကူအညီလည်းအများကြီးလိုပါတယ်ဘယ်လိုနဲ့အင်အောင်ကြာသွားပြီဆိုတော့နော်သားသမီးတွေမျိုးရတော့နော်။သားသမီးငယ်လေးတွေကိုတခါပြည့်စုံရဆောင်ချောရနော်။နည်းတဲ့တောင်ဝင်မဟုတ်ဘူးနော်။ဘလို့နဲ့နေလာခဲ့ပြီနော်။နေလာခဲ့လို့အခုတခါကြီးတို့90ကျော်လောက်ရှိပြီ နော်49 49ဟုတ်ပြီဒီခါကြီးက50ဟုတ်ပြီနော်အဲ့တော့ဘဝကမွန်းတဲ့ခြင်းရောက်သွားပြီနော်တက်တန်းတရားထလှုပ်ထားအောင်တော့နော
်
တဝက်ကျိုးသွားပြီဒါနှစ်သုံးတရားနေရမလို့သိကြလား
သ
ိကြဘူးနော်တကယ်ပြောမယ်ဆိုရင်တော့35နှစ်မှာတဝက်ကျိုးသွားပြီဒီ90ဆိုတာဒါမြတ်မြတ်တတမျောလင့်မယ်ဆို80ပဲမျောလင့်လို့ရတယ်နော်အင်မတန်ကုသကံကောင်းလို့70နော်ဒီကကြီးတို့လိုနေရတယ်ဆိုဒါအင်မတန်ကုသကံကောင်းလို့ပဲနော်80 90ဆိုတော့အင်မတန်ရှားပါတယ်နော်အဲ့တော့ငငယ်တုန်းကဘာဟုတံဘုရုထားပြောနေခဲ့တယ်ကျန်ဆရာကြည့်နော်ငငယ်တုန်းကအဲတော်တော်လေးအရေရောက်တဲ့အချိန်မှာပဲဆိုပါတော့နော်ဘွေရဖို့အလုတ်လုတ်ဖို့ပတ်ဆိုင်ကြဖို့အင်တော်ပြုဖို့တာသမီမွေးဖို့နော်ဒုံရှိရှိအစံတမ်းမြင့်မြင့်နေနိုင်မှုနော်ပစ္စည်းတွေဘာလဲအမျိုးမျိုးပုံပုံကိုကောင်းကောင်းမွန်မွန်သုံးနိုင်ဆွဲနိုင်မှုဒါလည်းပါတယ်နော်အေးအဲ့လိုနေလာရကနေအခုဒီရေရောက်တော့ဆက်ပြတော့ဘာကိုဥတည်ချက်ထားမလဲနော်အဲ့ဒါစဉ်းစားစရာတချို့ကိုပြောပြကြင်တာနော်ဒါလေးတွေမှတ်သားထားတာThe middle life is a time of supreme psychological importance. Middle life ကဘဝရဲ့မွန်းတဲ့ခြင်းကိုပြောတာနော်။အဲ40ပတ်ဝန်းကျင်လို့ပဲအကျဉ်းအဖြစ်ဆိုကြပါစို့နော်။အဲ့ဒီအချိန်ဟာနော်ဘဝရဲ့အလယ်ဖြစ်တဲ့အချိန်ဟာတဲ့နော်။ supreme ဆိုတာအမှန်တမ်းအမြင့်ကြီးလာပြောတာနော်။ psychological importance စိတ်ပိုင်းဆိုင်ရာမှာအလွန်အလွန်အရေးကြီးတဲ့အချိန်ကိုရောက်ပြီ။ดาวเล็กๆเนี่ยสร้างได้จริงๆเนาะเออแล้วบาผิดโลอี้จริงๆแล้วตัวทีนี้ก็สร้างโลยาแล้วทีมาหมัดท้าแล้วก็เปล่าป่ะเนาะだแม้ดกายุโลกมัยโลก็แหละกูอ่ะกูเปลี่ยนสร้างออกมาเนาะอีปุ้งๆเปล่าอะไรอ่ะอกลงปี้ปี้ส่งทัวร์ไปลูกมีซะจริงๆเนาะล้างซะนี่พอไปละเว้ยลูกมีซะจริงๆเนาะกูญาณเนี่ยกูทับผีมาเบกิซะผีๆเนาะไม่รู้เปล่าแต่สภาพไปผีๆไม่รู้ซะอุ้มอยู่ไปผีๆผัดแต่คํามาเจอไอ้หลูเยอะๆตัวก็อกลงไม่ไปไหนကိုကတဝက်လောက်ဖြည့်ရတယ်နော် participation ဆိုတာနော်ကိုပေါင်းဆောင်ရွက်မှုတာရှိမှရတယ်နော်ကိုစိတ်ကူကိုညာနဲ့အတိတ်တွေကိုဖော်ပြီးတော့ကိုဘဝထဲမှာအတိတ်တွေကိုကြားပြီးတော့ကြည့်တော့မှတကယ်သဘောပေါက်တယ်ဆိုတာဖြစ်လာတာနော်အဲ့တော့ဘုရားဟောတဲ့တရားတော်ပဲဖြစ်ဖြစ်ဒါကမှဖတ်ရုံနဲ့မကြည့်ဘူးနော်ကိုဘဝနဲ့ဟပ်ပြီးတော့ကိုစဉ်းစားရအောင်နော်လက်တွေ့ကျင့်သုံးအထုတ်ကြည့်ရအောင်အဲ့ဒီအထုတ်ကြည့်လို့သဘောပေါက်လာမှကိုတို့ဆုံးမှပဲနည်းနည်းသဘောပေါက်လာတာနော်အဲ့တော့တဏ္ဍာလောကကိုစဉ်းစားကြည့်ပါမယ် Middle life is the moment of greatest unfolding ဆိုတာအစ်တေဘလို့ကောက်ပွင့်လာတာကိုပြောတာနော် Fold ဆိုတာဖုံးထားတာနော် Unfold ဆိုတာကပွင့်သွားတာနော်ပန်းတပွင့်ပွင့်သွားတယ်လို့ပဲနော် Unfolding ပဲနော်အဲ့တော့အမှတ်တမဲ့ကြည့်မယ်ဆိုရင်နော်လူတော်မများမဆွဲပြော30ရွယ်ကိုအားရဆုံးပဲလို့ထင်ကြမှာနော်အားရရကအကောင်းဆုံးထင်တယ်နော်ဘဝမှာကျင့်တဲ့ဆရာအကောင်းဆုံးထင်တယ်လို့ထင်မယ်နော်ဒါပေမဲ့ဘာမှဘဝအတိတ်ကတကယ်မရှိသေးဘူးနော်အတိတ်ကတကယ်မရင်းကျက်သေးဘူးပျော်တတ်တာပဲရှိတယ်နော်လေးလေးနဲ့အတိတ်ညာမရှိသေးဘူးနော်အဲ40ရောက်လာပြီဆိုရင်တော့ဘဝအတိတ်ကတော်တော်လေးရလာပြီနော်ဒုက္ခတွေလည်းအမျိုးမျိုးကျုံ့ဘူးပြီးသွားပြီဒုက္ခအမျိုးမျိုးလည်းပဲဆိုတော့နော်အထက်လျောက်တော့ကျုံ့ဘူးပြီးသွားပါပြီနော်ကိုငငယ်တုန်းကညှော်မှန်းခဲ့တာတွေစိတ်ကူးရင်ခဲ့တာတွေဖြစ်လို့နဲ့ထင်ပြီးတော့လှုပ်ခဲ့တာတွေအဲဘယ်လောက်ထိဖြစ်ပြီလဲသူစိတ်ကူးရင်တလို့ဘောတကယ်ပျော်သွားသလားပြန်စဉ်းစားလို့ရတယ်နော်အဲ့တော့အရင်တော့ဆိုပါတော့ငါတော့ဘွဲရပြီးတော့အလုပ်တစ်ခုရပြီးတော့ငါအင်မတန်ဖြစ်တဲ့သူနဲ့အင်တော်ပြုတ်လိုက်ရရင်တော့အားငါဘွဲကတော့အင်မတန်ကျဉ်းဆက်ဆရာဖြစ်သွားတော့မှာပဲနော်အဲအလုပ်ကံဒီအစဉ်ပြေပြီးတော့ပတ်စံဒီအများကြီးရလို့ရှိရင်တော့အင်မတန်ပျော်စရာကောင်းပါပဲဘလို့တွေးကြည့်ကြည့်မယ်နော်အခုတချို့မိတ်ဆွေလေးတွေတပည့်လေးတွေရှိတယ်သူလည်းကျောင်းနေပဲဒီပါပဲအင်ဂျင်နီယာတွေတက်တူရယ်ဒီတိတ်မကွာလှဘူးအင်းအရင်တုန်းကတချို့တော့နိုင်ငံသားသွားလို့လုပ်တယ်အခုဗမာပြည်ပြန်လာတယ်နော်တချို့ဗမာပြည်မှာပဲအရင်တုန်းကအစိုးရအမှုတန်းလုပ်တယ်အခုထွက်လိုက်ပြီးတော့ကိုယ့်ဟာကိုယ်ပိုင်လုပ်ငန်းလေးတစ်ခုထောင်တယ်အင်မတန်အဆင်ပြေတယ်ကြီးပွားတယ်နော်ပတ်စံတွေအများကြီးရတယ်နော်အဲ့တော့ပြီးခဲ့တဲ့တစ်ပတ်လောက်ကဆိုပါတော့အဲ့ဒီတပည့်လေးနှစ်ယောက်ရောက်လာတယ်နော်သူတို့စီးပွားရေးကအင်မတန်ဆင်ပြေတယ်ပတ်စံဆိုတာပြောတော့မပြောရဘူး နော်ဘယ်လောက်ချမ်းသာလဲဆိုတာနော်ဒါမဲ့ဓမ္မကြီးကပြောတယ်အဲ့လောက်ကြီးဆရာနေရတာဘာအဓိပ္ပာယ်ရှိလဲဘာဖြစ်လို့လဲဆိုတော့မနေ့6နာရီခရေကအလုတ်အကြောင်းစဉ်းစားရတာအေးဟာနိုးခရေကဆိုပါတော့နော်ည10နာရီ7နာရီတခါလေး12နာရီတိစဉ်းစားနေရတယ်အိမ်မှာသားသမီးနဲ့စကားပြောဖို့အချိန်မရှိဘူးနော်သားသမီးနဲ့ယူယူရပြောပြောရှင်းရှင်းနေဖို့ရအချိန်မရှိဘူးမိုးလင်းရမို့ဆိုအလုတ်လွတ်ရတယ်အဲ့လိုလုပ်တာမကောင်းဘူးလို့မဆိုလို့ဘူးနော်ဘဝမှာ balance ဆိုတာရှိမှာနော်တစ်ချက်ကောင်းနေဖြစ်မသွားဘူးအရေးကြီးတယ်ဆိုတာကိုသဘောပေါက်ရှိပြန်နော်အဲ့တို့တို့ကအခုတို့တို့ဘဝကတို့ပြန်သုံးတတ်တယ်အရင်ကတော့ချမ်းသာခြင်းတို့တော်တော်ကြိုးစားခဲ့ပြီနော်အခုတော်တော်ချမ်းသာပြီနော်ကြောက်ရှင်မှုမရှိဘူးအိမ်တော်ကြီးမှာတော့အထိတ်ပင်မရှိလို့ဖြစ်နေပြီတောက်ကိုပြောရှင်ရှင်နာနာယူရပြောချင်မရဘူးဒီကြားကမရမကအချိန်လုပဲတို့တို့တရားထိုင်လို့ဒီနေ့မှာတစ်ချိန်တော့တရားထိုင်ဖြစ်ပါတယ်တော်ပါသေးရဲ့လို့ပြောပါတော့နော်ဒါတော့ one begins to think to take account of the manner in which life has developed up to this point အဲ့တော့အခုနပြောတဲ့တပည့်လေးကနော်အခုအသက်40ကျော်ရောက်လာပြီနော်အဲ့ဒီအချိန်မှာသူတို့ဘဝကိုသူတို့နောက်ကျောင်းကနေပြန်သုံးသပ်တာနော်အရင်တုန်းကဟိုမြို့ငယ်လေးကနေရန်ကုန်ရောက်လာတော့သူတို့ပညာသင်တယ်နော်အင်ဂျင်နီယာဘွဲရတယ်အင်ဂျင်နီယာလုပ်ပြီးလုပ်တယ်ဟိုနောက်တယောက်ကလည်းဒီလိုပဲဘွဲရပြီးတော့ဒီအဆင်ပြေတဲ့လက်တစ်ခုကိုလှုပ်လာတယ်။သူတို့နှစ်ယောက်တွေ့ကြလို့အင်ဂျင်ပြုတ်ကြတယ်။သားသမီး3-4ယောက်ရပြီ။နော်။အစီဥစ္စာလည်းရပြီ။ဘဝကိုပြန်သုံးသပ်ရှိတယ်။တကယ်ကျင့်ရသွားပြီလား။တကယ်ပြောပြီလား။မပြောဘူး။နော်။သူတို့မှကအများကြီးရှိတယ်။သူတို့ဘယ်နဲ့စီးရဲဆိုတာပုံပုံတော့မှတ်မိကြအောင်။ဆယ်စီးတော့မကအောင်။နော်။အလုပ်သမားတွေရာနဲ့ရှိခွဲရှိတယ်။နော်။အိမ်မှာဝိုင်းကူမဲ့လူ5ယောက်ရှိတယ်နော်အားလုံးပြည့်စုံတယ်နော်ဒါပေမဲ့ပြောသလားဆိုတော့မပြောဘူးနော်အဲ့တော့အဲ့ဒီအရာမှာဘဝကိုပြန်ပြီးတော့သုံးသပ်တယ်နော် take account of ဆိုတာနော်ပြန်ပြီးတော့စဉ်းစစ်တယ်ပြန်စဉ်းစားပြန်သုံးသပ်တယ် thus real motivations are sought and real discoveries made ဆိုတော့အဲ့ဒီအချိန်မှာငါဘာလုပ်ခဲ့လဲဘာကြောင့်လုပ်ခဲ့လဲဆိုတော့ပြန်ပြီးတော့ဆရာတော့တာနော်ဥပမာတယောက်တယောက်အင်တာဗျူးပြခဲ့တဲ့ပြင်တော့မှငါသူ့ကိုဘာလုပ်ကြည့်ကြတာလဲရုပ်ရည်ကိုဖြစ်လို့လားဂုံကူမဲ့လို့လားနော်အစင်တန်းကိုကြည့်ပြီးကြည့်ရလားဟိုသာဝန်ကြီးကထည့်စင်းလာတော့အစင်တင်တော့ပါကြတာပဲနော်အဲ့တော့ဘာကြောင့်ဖြစ်ဖြစ်နော်ဒါကိုပြန်စင်းလာတယ်နော်အလုပ်တစ်ခုလုပ်ရင်လည်းဒီလိုပဲငါဒီလုပ်ကိုဘာဖြစ်လို့လုပ်တာလဲကျုပ်စင်ငကူတော့သင်ခဲ့တဲ့ပညာတခြားအခုလုပ်နေတဲ့အလုပ်ကတခြားဖြစ်သွား And real discoveries made to allow ပဲကိုယ့်စိတ်ကိုကိုယ်ပြန်ကြည့်ပြီးတော့နော်ကို့ဘဝမှာကျင်ပြတာတွေကိုပြန်ကြည့်ပြီးတော့အရင်တော့ကမသိတာတွေအခုချိန်မှတွေ့လာတယ်အရင်တော့လွဲကြတာမှားကြတာတွေလည်းပဲမြင်လာပြီနော် The transition from morning to afternoonis a revaluation of earlier values အဲ့တော့ morning ဆိုတာဘဝရဲ့မနေ့ပိုင်းเนาะအဲ့တော့ဘဝရဲ့မနေ့ပိုင်းကနေဘဝရဲ့မွန်လွဲပိုင်းကိုကြောင်းသွားတဲ့အချိန်မှာညသွားဖြင့် revaluation of value ဆိုတာဖြစ်လာတယ်ငါဘာကိုတန်ဖိုးထားတယ်ဘာဖြစ်လို့တန်ဖိုးထားတယ်ငါအရင်ကတန်ဖိုးထားခဲ့တာတွေကိုအခုဆက်ပြီးတော့တန်ဖိုးထားသွားလို့ရောဖြစ်သေးသလားအဲ့ဒါကိုစဉ်းစားရတာเนาะဘဝရဖို့အလုပ်ရှိဖို့ပတ်စံချမ်းသာဖို့နော်ကိုယ်ပိုင်အလုပ်ရှိလဲကိုယ်ပိုင်အလုပ်ပေါ့နော်အင်တော်ပြုဖို့တာသမီမွေးဖို့ဒီအချိန်မှာရောရှေ့လျှောက်နေသွားဖို့အတွက်ဘာလို့တန်ဖိုးထားအောင်လဲတန်ဖိုးထားတာကြည့်ရင်တူလို့ဖြစ်သလားတူလို့မဖြစ်ဘူးနော်ဆိုတော့ပြောလို့ပဲကလေးလေးကနနေ့၃နှစ်ရွယ်လာကစားတာသူ့အတွက်အရေးကြီးဆုံးမယ်ဒါသူတန်ဖိုးထားတာ၅နှစ်လောက်ရွယ်ရောက်လာရင်ပညာသင်တာတန်ဖိုးထားရမယ်နော်ဒီလိုနဲ့ပြောင်းပြောင်းသွားတာနော်အဲဘွေးရပြီဆိုရင်အလုတ်လုတ်ဖို့ဒါတို့တန်ဖိုးထားရတယ်နော်စာဝတ်နေရေးဆိုတာကိုတပောက်ပေါ်မီကိုလို့မဖြစ်ဘူးနော်ကိုချရပေါ်ကိုအားကိုးရမယ်ကိုအိမ်တော်နဲ့ကိုသားသမီးနဲ့တခါဖြစ်အောင်ပါနော်အဲ့တော့အဲ့ဒီ40ကျော်ပန်းရောက်လာတဲ့ခါကျတော့ရှေ့သွားမယ်ဘဝအတွက်ဘာကိုတန်ဖိုးထားမလဲဆိုတာကိုပြန်သုံးသပ်ရတယ်နော်အဲ့တော့ဟိုတစ်ခေါက်တုန်းကမနေ့လောက်တုန်းကလို့ထင်ပါတယ်ဆရာဝန်ကြီးတယောက်အကြောင်းကိုလည်းပြောပြမယ်နော်သူ့အကြောင်းကိုတော်တော်လေးစီစီပြောပြဖို့ပါအခုအကျဉ်းလောက်ပြောလိုက်နော်အဲ့ဆရာဝန်ကြီးကသူကကနေဒါနိုင်ငံသားပါနော်ဒါပေမဲ့တခါတလေအမေရိကန်မှနေတယ်တခါတလေအင်္ဂလိပ်မှနေတယ်ရှိအဲသူကငယ်ငယ်လေးကပညာကိုတော်တော်ကျူးစားပြီးတော့ကျင်တာနော်သူ့မိဘတွေက လည်းပညာဓာတ်တွေပါပဲသူပြောတယ်လို့ဆိုရင်တော့သူ့ဘာတွေကဘာသာတရားမကူးကွယ်ဘူးနော်ဘာဘာသာမှမရှိအဲ तू ကလည်းပညာပဲစူးစမ်းပြောတင်တယ်ကျောင်းဘွဲ့လုံကြီးတွေပါရဂူဘွဲ့ရတဲ့ကျောင်းတင်ပါရဂူဘွဲ့ကိုရပြီးရနောက်ကျတော့သူအမှန်ရှိခင်နှစ်သက်တဲ့အဲမြေသမီးတယောက်ကိုအင်တော်ပြုနော်ရုပ်ရည်လည်းအမှန်တင်နေပါလေသူတို့ကိုမြင်မှုပါလေသူတို့လည်းသိတာပေါ့နော်အဲ့လိုနဲ့အလုပ်ကိုအင်မတန်ကြိုးစားပြီးလုပ်တာပတ်သက်လို့အများကြီးရှာနိုင်တယ်အဲ့တော့အိမ်ကြီးကြီးကောင်းကောင်းတူဝဲတယ်နော်ကားမှ3စီးတူဝဲတယ်အကြီးကတစ်မျိုးအငယ်ကတစ်မျိုးပြီးတော့ကျော်ပဲစားသွားရင်သုံးဖို့ဆိုတဲ့ကမ်ပယ်လို့သူတို့ခေါ်ပါလေနော်အဲ့ဒါကတတိနော်သမီးလေးတယောက်ရှိတယ်သမီးကလည်းဒီတယောက်ပဲရှိတာပါနော်အဲ့လိုနဲ့အပြောပါးတွေအမျိုးမျိုးခံစားပြီးတော့အင်တာအစင်တန်းမြင့်မြင့်ဂုံရှိရှိဂုံရှိရဲ့လူတွေရဲ့အတိုင်းဝိုင်းတွေမှာနော်နေကြတာသူ့အတိုင်းဝိုင်းတွေကလည်းဒီလိုပဲပါရဂူရီပညာတတ်တွေအဲ့လိုသူ့လိုပဲအစင်မြင့်မြင့်နေတဲ့လူတွေပဲအဲ့လိုနဲ့နေလာပြီးတော့အသက်40ကျော်လာတော့သူ့စိတ်ထဲမှာကြာလီမပျော်လီကြာလီမပျော်လီဖြစ်လာတယ်သူဘာကြောင့်မပျော်ဘူးဆိုတာ तू မသိဘူးတဲ့နော်အဲ့တော့မသိတော့ तू မိတ်ဆွေစိတ်ပါပညာရှင်တေယောဂပါရဂူတယောက်ကိုတော့ပြရတယ်။တော့ပြရတော့သူမိတ်ဆွေကဒါ depression ဖြစ်တာပါ။နော်။အမှန်တော့အဲ့ဒီ depression ဖြစ်တာပါလို့နာမည်ပြလိုက်တာဘာမှသိထူမသွားဘူး။မင်းစိတ်ဓာတ်ကျနေတာပါလို့ပြောလိုက်တာပဲ။ဒါမှမဟုတ်စိတ်ဓာတ်ကိုဘယ်လိုပြန်တင်။ဘာဖြစ်လို့စိတ်ဓာတ်ကျတာလဲလို့သူမပြောနိုင်ဘူးနော်။ဒီစိတ်ဓာတ်ကိုမကျအောင်ဘယ်လိုလုပ်မလဲဆိုသူမပြောနိုင်ဘူးနော်။အဲ့ဒီစိတ်ဓာတ်ကျတဲ့အချိန်မှာနည်းနည်းတက်တာဟုတ်ဆိုတော့ဆေးရည်ပေးတာလေ။နော်။တက်တာကိုဆေးပေး။အဲ့တော့ तू မပြောဘူးနော်အလုပ်လုပ်ရတယ် तू မပြောတော့ဘူးနော်ပတ်စံနေတော့အများကြီးလိတ်ပြီးတော့ရတယ်နော်အိမ်ရောက်သွားရင်လည်းပဲအိမ်မှာလည်း तू မပြောဘူးနော်သူ့ဇနီးကိုလည်း तू စိတ်ဝင်စားတော့ဘူးဘာမှလည်းမပြောချင်တော့ဘူးငငယ်တုန်းကစကားတွေပြောလို့မကုန်ဘူးနော်တဖြည်းဖြည်းအသက်ကြီးလာတဲ့အခါပြောစရာစကားကမရှိဖြစ်သွားတော့ဘာမှပြောစရာမရှိတော့ဘူးသူကလည်းသူ့ခန်းထဲမှာ television တစ်လုံးနဲ့ကိုကလည်းကိုယ့်ခန်းထဲမှာ television တစ်လုံးနဲ့ပဲကြီးရနော်အဓိပ္ပာယ်ရှိတော့အဲ့တော့ကြားတော့တူတူမပြောတာကိုတော်တော်အဲ့တော့ကြားတော့တူတူမပြောတာကိုတော်တော်သိမှခံနေတော့နော်အဲ့တော့စိတ်တက်တာမှုရအောင်ဆိုတော့မူရစီဝိုင်းတော်ဒီလျှောက်လုံးနေသေးတယ်ပြောမလားဆိုပြောနော်ပြောစရာလိုက်ကြလားနောက်ဆုံးဘလို့မှသိမှခံနေတော့အဲ့ဒီအလောက်ကနေထွက်ပလိုက်တယ်အိမ်ကိုလည်းရောင်းပလိုက်တယ်နော်ဇနီးကိုလည်းပဲပြက်ဆင်းလိုက်တယ်မထူးပါဘူးလေဘာမှမပြောတဲ့အင်တော်ကြီးကြီးဘာလို့ဆက်ပြောနေရမှာလဲသမီးလေးတယောက်ရှိတာသူ့အတူ boarding ကျောင်းကိုပို့လိုက်တယ်ကျောင်းကြီးကျောင်းသားနော်အချိန်တိုင်းပတ်စံပို့ပေးလိုက်မယ်အဲ့ဒီမှာပဲနေအဲ့ဒီမှာပဲဆရာအဲ့ဒီမှာပဲကျောင်းတက်တော့အဲ့လိုဖြစ်သွားပြီနော်ကားကိုနှစ်စီးရောင်းလိုက်တယ်တစ်စီးပဲထားတယ်ပေါ့အဲ့ဒီကားတစ်စီးနဲ့ခြေစလုံးအင်တွေရှောက်သွားတာရောက်လျက်သွားကားထိုးထားကျုံရဟိုတယ်မှာနေပတ်စံတော့အများကြီးရှိသေးတယ်သူရှားဖွေစူးစောင်းထားတာအများကြီးရှိသိချမ်းတာနော်အဲ့လိုပဲသုံးဖြုံးပဲပြောမလားလို့နော်ကိုသွားဒီသွားလှုပ်ခဏအကုန်လျှောက်လှုပ်တာလေနော်ပြောမလားလို့ဒါပေမဲ့မပြောဘူးအရင်တော့ကပညာတတ်ဆရာဝန်ပါရဂူကြီးနော်အင်မတန်အဝတ်စားကိုကောင်းကောင်းမွန်မွန်တတ်တတ်ရရဝေးလေးရှိတယ်နော်ဘုံဘုံပြောရမစိနှခမ်းမုတ်ရှိမျိုးကိုနေတိုင်းကြောင်းနေအောင်ရွေးလေးရှိတယ်နော်အင်္ဂန်တတ်တတ်ရနေတတ်တာနော်သူတို့နိုင်ငံအထူးသဖြင့်အင်္ဂန်ကအဲ့ဒီသူတို့ခေတ်ကဆိုတော့နော်အင်မတန်တတ်တတ်ရနေတဲ့နိုင်ငံကုန်တိတ်ခါရှိရှိနေတဲ့နေတဲ့ဟိုနိုင်ငံဖြစ်တယ်သူအစံတန်းကလည်းအဲ့တိုင်းနေကြတဲ့လူကြီးပဲနော်သူကအဲ့လိုလည်းမနေတော့ဘူးမနေကျင်တော့ဘူးအဝတ်စားကိုဖြစ်တယ်လို့ဟုတ်တယ်ခေါင်းကနေစုပ်ချလိုက်ရတဲ့အဝတ်စားမျိုးကိုလိုက်တယ်မုတ်ရှိမင်းနှခမ်းဝင်မရိတ်တော့သဘင်လည်းမညံ့ဘူးအဲသူကိုယ်တိုင်ပြောပြတာနော်ဆိုသူ့ပုံစံမလိုနေမလဲသဘင်လည်းမညံ့ဘူးနှခမ်းမလည်းမရိတ်ဘူးမုတ်ရှိမင်းလည်းမရိတ်ဘူးအဲ့ဒီဝတ်စားလည်းပဲဘာမှတခါတည်းတမန်ကြီးရှင်တတရဆိုတာကြီးမလုပ်တော့ဘူးကျုံရအင်းကြီးတကယ်ဝယ်ပြီးစွတ်ချလိုက်တာလေကျုံရဘောင်းကြီးတကယ်ကိုကောက်ပြီးဝတ်တာပဲအဲ့လိုဖြစ်လာတော့ပြောရင်တော့ဟစ်ပီးလိုဖြစ်လာတယ်နော်ဟစ်ပီးပုံစံပေါက်လာနောက်ဆုံးသူဘလောက်ဖြစ်အောင်သူ့နှက်ခံနေတဲ့ဆိုတော့သူ့နိုင်ငံမှာလည်းသူမနေကြတော့ဘူးနော်သူပါဖြစ်နေတာစမ်းသပ်ဖို့တော့ကောင်းတယ်နော်အဲ့တော့သူကမိတ်ဆွေပြောက်ကိုသွားနှုတ်ဆက်တယ်အဲ့ဒီချိန်မှာသူ့မှာကြောမှာပိုးဖို့တနိုင်စားပစ္စည်းပဲသူ့မှာရှိတော့အကုန်လုံးသူစွန့်ပစ်လိုက်ပြီ။ဟုတ်ပြီတော့ပတ်စံနဲ့ပတ်စပို့ပဲရှိတယ်။အဲ့ဒါလေးနဲ့သူမိတ်ဆွေကြီးကြွားတယ်။ဒီမှာတော့ခင်တဲ့မိတ်ဆွေ သူပြောပြတယ်ငါအလုပ်ကလည်းထွက်လိုက်ပြီတဲ့အိမ်လည်းရောင်းလိုက်ပြီအိမ်တော်ကလည်းပြက်ဆဲလိုက်ပြီတမီးလူလည်း boarding ကျောင်းပို့လိုက်ပြီငါမှအခုဘာသူရှိမှလည်းမရှိတော့ဘူးဒီ passport နဲ့ဒီပတ်စံမရှိတော့ဘူးဒါပါဆုံးပြလိုက်ရင်ငါတော့လွတ်လပ်သွားမှာနော်ဒီပတ်စံနဲ့ passport ပါဆုံးပြလိုက်ရလို့ရှိရင်သူအင်တန်လွတ်လပ်သွားမှာလို့သူထင်တယ်နော်ဆိုသူစိတ်ထဲမှာဘာဖြစ်နေလဲသူဘဝကိုသူမကျင်းတတ်ဘူးသူအေးချမ်းခြင်းနဲ့လွတ်လပ်ခြင်းနော်သူပြောခြင်းတယ်သူပြောလို့မရဘူးဒီလိုလူတွေဘယ်လောက်မရကြလဲလို့သူကတော့အင်မတန် extreme case လို့ဆိုရမှာနော်အလွန်အကျွံကြီးဖြစ်သွားတဲ့သူပြောလို့လဲဆွနိုင်ပါတယ်နော်ဒါပေမဲ့နည်းနည်းပါးပါးသူလူဖြစ်တဲ့လူတွေဘယ်လောက်များမလဲအများကြီးရှိမှာပါနော်တခါလေတခါကြီးတို့ကိုယ့်ကိုယ်ကိုပြန်မေးကြည့်တာပါနော်အဲ့ဒါနော်အဲ့တော့သူစိတ်သူကဉာဏ်ရှိတဲ့လူနော်စိတ် intelligent ရဲ့နေလူပါစိတ်ကောင်းတဲ့ရှိတဲ့လူပါနော်ဒါပေမဲ့သူ့ဘဝကိုသူအတိတ်ပဲရှာလို့မရဘူးငါဆရာဝန်ကြီးပါတကူဖြစ်တယ်ငါပတ်စံနေအများကြီးရတယ်အိမ်ရှိတယ်ကားရှိတယ်ဒါပေမဲ့ဘဝဆိုတာဒါပဲလားဒါအကုန်ပဲလားဒါပေမဲ့ငါမပြောသေးဘူးပြောအောင်မလို့စက်တော့အောင်နော်မူရင်းစီဝါလို့ကြည့်တယ်မပြောဘူးနော်သူ့ကိုတချို့ဆရာဝန်ကြီးကတော့စိတ်ရောဂါဖြစ်နေပြီစိတ်နှောက်နေပြီလို့တောင်ထင်တယ်နော်သူများနေလို့မှသူမနေတော့ဘူးနော်ဒါဒီလူကတော့စိတ်နှောက်သွားပြီလို့ထင်တယ်အမှန်တော့သူစိတ်နှောက်တာမဟုတ်ဘူးဘဝအတိတ်တွေပျောက်သွားတာနော်ငကူလေးကသူ့မှာမိဘကလည်းဘာသာတရားမရှိဘူးသူကိုယ်တိုင်လည်းဘာသာတရားမရှိဘူးအဲ့တော့ပစ္စည်းဥစ္စာအပျော်ပါးလောက်နဲ့ဘဝအတိတ်တွေမပြည့်စုံဘူးနော်ဘာသာတရားဆိုတာလူသဘာဝလူအခြေနော်လူတွေက biological need ကိုသာသဘာဝလူအခြေလို့ထင်နေတာနော်အစားတောက်စားမယ်နော်အပျော်ပါးခံစားမယ်အိမ်တော်တောင်းမေးပြုမယ်ဒါသဘာဝလို့ထင်တယ်နော်ညင်းမြတ်တဲ့စိတ်ထားလူနဲ့မှန်ကန်တဲ့အသိဉာဏ်ကိုလိုချင်တာလေလူသဘာဝဒါပေမဲ့အဲ့ဒါကိုမသိဘူး။အဲ့ဒါမသိတာအမှန်တန်ခက်တာ။အဲ့တော့အဲ့လိုနဲ့ပြောအမေစီတွန်းနှုတ်ဆက်တော့သူမေစီကမင်းအဲ့ဒီ passport နဲ့ပတ်စံလှုပ်ပလိုက်ုံနဲ့မင်းဟာလှုပ်လိုက်တဲ့လူဖြစ်မသွားပါဘူး။နော်။အဲ့ဒီစကားအမှန်တန်လေးနဲ့တည်း။နော်။ဖြစ်ရတယ်အကုန်လုံးလှုပ်လိုက်ကြတယ်ပဲ။လှုပ်လိုက်သွားရောလား။တာဝန်ရှင်ဆိုတာကုန်သွားရောလား။နော်။ဒါကြောင့်လူတွေကတာဝန်ရှင်ဖြတ်တယ်ဖြတ်တယ်ပြောတာ။ရုပ်ပိုင်းဆိုင်ရာမှာတော့ဖြတ်လို့ရတယ်စိတ်ပိုင်းဆိုင်ရာဘယ်လိုလုပ်ဖြတ်မလဲ။နော်။ဉာဏ်နဲ့မှမဖြတ်နိုင်ဖြတ်လို့မရပါဘူးနော်အဲ့ဒါနဲ့သူမိတ်ဆွေကဘယ်လိုဆက်ပြောလဲဆိုတော့နေရညာရှိတဲ့သူပါတဲ့နေညာပညာကိုသုံးချပြော့ကောင်းကောင်းမွန်မွန်နဲ့ပတ်ဆိုင်ရှာပြီးတော့အဲ့ဒီပတ်ဆိုင်ကိုကောင်းကောင်းမွန်မွန်ပြန်သုံးမှသာနေရတန်ဖိုးရှိရည်ဖြစ်မှာတဲ့ဒါသူနားလေတော့ပြောလိုက်တာပါနော်သူစကားသူလည်းဘယ်တော့ပဲသိတာဘူးဒါပေမဲ့အဲ့လိုနဲ့ပဲမိတ်ဆွေကိုသူနှုတ်ဆက်လိုက်ပြီးတော့ကဘာအနှံ့ဆိုင်သွားတော့သူ့နိုင်ငံမှာတည်မနေခြင်းတော့ဘူးသူတခုခုကိုရှာနေတယ်သူဘာလို့ရှားနေလဲဆိုတော့သူမသိဘူးသူလည်းမသိဘူးနော်ဒါမျိုးကဒီဖုံဖုံကဒီဆရာဝန်ကြီးနဲ့စကားပြောတာမှာအင်မတန်လက်လိုက်လက်လက်ဖြစ်တယ်ဘာလို့လဲဆိုတော့ဒီဖုံဖုံကိုယ်တိုင်အဲ့လိုနည်းနည်းပါးပါးခံစားခဲ့ပြီးဒီဖုံဖုံကိုဖုံဖုံကိုယ်တိုင်ကိုယ့်ဘဝမှာရှင်းရှင်းတာကာလလောက်ဘာဘာသာမှမကိုးဘူးဘာသာမဲ့အချင်းနဲ့နေရပြီနော်အမျိုးမျိုးလုပ်ကြည့်တယ်သင်္ကေတာရှိတယ်အမြင်တာလည်းရှိတယ်ဒါမဲ့ဒီနှမမရဘူးဘာအတိတ်တွေရှိလဲလို့ခဏခဏမေးတယ်နော်ဒါကြောင့်သူ့ခံစားချက်ကိုကိုယ်ခံစားချက်လေကိုချင်းစားပြီးတော့အင်မတန်လေးလေးစကားနားထောင်တာသူ့တေးချပြန်မေးတာနော်အဲ့တော့အဲ့ဒီလိုပဲသူကဘာအနှံ့လျှောက်သွားတာတွိုင်းတွိုင်းနဲ့ဗမာပြည်လည်းရောက်တယ်အိန္ဒိယပြည်လည်းရောက်တယ်အဲ့လိုပေါ့နော်ဂျပန်လည်းရောက်တယ်အထူးသဖြင့်သူကအနောက်နိုင်ငံကိုသူညှင်းလို့အနောက်နိုင်ငံကဒီအစင်သားညှင်းနေဟန်လို့ပြောနေရတဲ့ဂုံအတိုင်းဝန်းကြီးကိုသူတော်ညှင်းလို့နော်ပစ္စည်းကိုမှတန်ဖိုးထားတယ်ကြောင်ကြောင်သာဘူးနိုင်မှုကြွားဘူးဒါပဲဒါပဲဥစားပေးနေတာဒါဟုတ်ဘူးနည်းနည်းအဲ့တော့အဲ့လိုနဲ့ဒီအိန္ဒိယပြည်ရောက်တော့သူ့မိတ်ဆွေတယောက်ကအဲ့ဒီမှာသွားတွေ့တယ်မတော်တဆသွားတွေ့သူ့မိမလုံးနေတယ်သူ့ကိုကြည့်လိုက်ရတယ်တကယ်ကိုသမီးအစီမိုးစင်မိုးစင်နှာခေါင်းမိုးစင်နဲ့မရုပ်ပြဆိုမှတ်မိဖို့တော့မလွယ်ဘူးအဲ့ဒါနဲ့တွေ့ကြတော့မင်းတော့သူကငါဒီလိုပဲလျှောက်သွားနေတာလေအလုတ်ကလည်းငါထွက်လိုက်ပြီအင်းတော်လည်းပြက်ဆဲလိုက်အဲ့နဲ့ရှင်းနေကြည့်တော့သူ့မိတ်ဆွေမှာစိတ်မချမ်းသာမှုရှိတယ်ဆိုတော့သိရတာ။ဟိုဘက်မိတ်ဆွေပြောတာ။သိရတော့ငါတော့အများကြီးမပြောနိုင်ဘူးကွာတဲ့။မင်းတရားအထုတ်ကြည့်ပါလား။ဟိုမိတ်ဆွေရလည်းတရားအထုတ်တယ်။နော်။တရားအထုတ်နေတော့သူအထုတ်နေလို့ဒီမှုလို့ဒါပြောနိုင်တာပဲနော်။အဲ့တော့သူကိုယ်နဲ့တရားအထုတ်ဖို့နည်းနည်းလေးစိတ်အေးချမ်းမှုရတယ်။ဘဝကိုနည်းနည်းလေးအဓိပ္ပာယ်ရှိလာတယ်နော်။ဒီကြုံတွေ့ရတဲ့ဒုက္ခတောင်မှတကယ်တော့အဓိပ္ပာယ်ရှိတယ်။ကိုယ်ကမြင်တတ်ဖို့ပဲလိုတာ။နော်။အဲ့တော့ဒုက္ခတွေကိုအတိတ်ကြီးကြီးမြင်တတ်လာတဲ့အခါဒုက္ခကိုခံနိုင်ရင်ရှိလာတယ်။ရှိလာတော့ तू ကမင်းတရားထုတ်ကြည့်ပါလား။ ဒါနဲ့အရှင်ပြည်တဲ့ဣဒ္ဓတခုမှာ10ရက်တရားအထုတ်ကြည့်အဲ့တော့10ရက်တရားထုတ်ကြည့်တော့သူပြောတဲ့အတိုင်းကြံပြောမှစင်နော်ပထမ3ရက်က the first 3 days were like hell နော်ပထမ3ရက်လောက်ကတဲ့ငရဲကြီးရောက်နေလို့ပါပဲနော်ဘာဖြစ်လို့လဲဆိုတော့တနေ့ကိုတဲ့12နာရီလောက်ထိုင်ရတယ်နော်ကျန်တဲ့အချိန်လေးမှာရေချိုးခြင်းစားခြင်းတောက်ခြင်းနေခဏ break ရှိတယ်။တနားပြီးရင်တခါ9မိနစ်လောက်10မိနစ်လောက် break ရှိတယ်။အဲ့တော့တို့လူမျိုးကတနေ့ကို10နာရီထိုင်တဲ့လူမျိုးမဟုတ်ဘူး။နော်။အဲ့တော့ညီညီတနားပြီးထိုင်လို့ဆိုတာတော်တော်တော့မလွယ်ပါဘူး။လေ့ကျင့်မရှိဘူး။အတန်ချက်ပါ။အဲ့တော့ထိုင်ရင်လည်းကြာတော့ညောင်းလာတယ်၊ကြိုက်လာတယ်၊ထုံလာတယ်၊ကျဉ်လာတယ်၊ပူလာတယ်နော်။ညီကျဲပေါ်မှာထိုင်ရတယ်လို့တခါလေးဖြစ်တတ်တယ်နော်။အဲ့တော့ဒါပေမဲ့ဒီလူတွေကတမျိုးပဲ။တို့ကလုံးမယ်ဆိုတကယ်လုံးပြတယ်နော်။အဲ့တော့ဤခံပြော့မရမကကျူစားပြီးအထုတ်တာနော်အခြေခံကတော့အာနာပါနပါပဲနော်အသက်ရှူတော့ဒုက္ခတတိကပြော့ကျူစားတာအဲ့3လလောက်ကြာလာတဲ့အခါဓမ္မရီလေးနည်းနည်းကောင်းလာတော့ခန္ဓာကိုယ်မှာဖြစ်ပေါ်သမျှဝေဒနာတွေအားလုံးနော်ကြည့်တယ်နော်ဝေဒနာနုပတ္တနာအထုတ်တယ်နော်အဲ့လိုနဲ့သူဘယ်လိုပြောလဲဆိုတော့ခွန်နည်းလောက်ကြာတဲ့အခါမှာတဲ့နည်းနည်းငြိမ်းချမ်းလာစိတ်ကနည်းနည်းအေးချမ်းလာတယ်အရင်တော့နာရာကျင်တာထုံတာကြိုက်တာပူလာတွေကလည်းတစ်ချီတစ်ချီနဲ့ပြောင်းပါတယ်နော်ဆေးရလောက်ကြတော့သူအင်မတန်ချမ်းသာနေပြီနော်ဘာမှတော့သူအထုတလည်းမသိပါဘူးတဲ့အင်မတန်ချမ်းသာတယ်ဆိုတော့သူသိတယ်နော်အဲ့တော့သူဘယ်လိုပြောလဲဆိုတော့သူ့ကိုယ်သူပြောလိုက်တယ်တဲ့ငါလိုချင်တာဒါပဲနော်ဘာမှမသိဘူးနဲ့သူလိုက်ရှာနေတာနော်သွားကြည့်နော်သွားကြည့်တော့မှဒါပဲအဲ့ဒီကနေနောက်ပိုင်းမှလည်းသူခဏခဏမေတ္တာတွေမှာတရားအထုတ်တယ်နော်တော်တော်လေးကြာသွားတယ်သူ့မှာလဲထိုင်စားလောက်အောင်ငွေကအများကြီးရှိသေးတာပေါ့နော်နောက်တော့တစ်ချိန်ချင်းငွေကတော့နည်းသွားတာပေါ့အဲ့လိုနဲ့သူတော်တော်လေးတစ်ချိန်ချင်းနဲ့ဝိပဿနာဉာဏ်တွေပါလေရင်းလာတဲ့ခါမှာစိတ်ထားတွေပြောင်းသွားတယ်အသိဉာဏ်တွေပြောင်းသွားတယ်သဘောထားတွေပြောင်းသွားတယ်အဲ့ဒီခါကျတော့ဘယ်လိုဖြစ်လာလဲဆိုတော့သူအင်မတန်စိတ်ချမ်းသာနေတုန်းမှာနော်သူအရင်တုန်းကဇနီးကိုပြန်တရိရတဲ့ခါသူသိတနာသွားတယ်compassion ဖြစ်လာတယ်တဲ့နော်တရားအထုတ်လာတော့ compassion ဆိုတာဘာလဲတော့ကရုဏာနော်ကရုဏာဖြစ်လာတယ်နော်အဲ့တော့ကိုကတကယ်စိတ်ချမ်းသာမှသူတော်ဘာမေတ္တာကရုဏာထားနိုင်တာနော်ကိုဘွားကိုကိုမကျင်တတ်တဲ့သူဟာကိုကိုကမှမချစ်တဲ့သူဟာသူတော်ဘာကိုမေတ္တာကရုဏာထားနိုင်ဖို့မဖြစ်နိုင်ဘူးပါဇက်ပြောပဲဖြစ်တယ်နော်အဲ့တော့သူအင်မတန်တရားထုတ်လို့ငြိမ်းချမ်းနေတဲ့ခါမှာသူတို့တရားနည်းပေးတဲ့ဆရာကြီးတွေကလည်းမေတ္တာဘာဝနာနဲ့အားထုတ်ဖို့ညင်ကြပေးတာပေါ့နော်ညင်ပေးတာပေါ့အဲ့တော့အဲ့ဒီခါမှာသူတယောက်ချင်းတယောက်ချင်းအာရုံပြည့်ကြည့်တဲ့ခါမှာလူတိုင်းဟာအင်တန်ဒုက္ခကြီးကြီးကိုညီမပိုက်ပြီးအနေနဲ့ရတယ်ဆိုတော့သူသိတယ်နော်ဘယ်သူမှတကယ်စိတ်မချမ်းသာဘူးဆိုတော့လက်သူသိတယ်အဲ့ဒီချိန်မှာ compassion ဖြစ်လာတယ်နော်ဒါဒီတုံးတဲ့စကားလုံးပါပဲနော်အဲ့တော့နောက်တော့သူနိုင်ငံသူပြန်သွားပါတယ်နော်ပြန်သွားပြီးတော့အဲ့ဒီသူခွဲခွာပြီးတော့ထားခဲ့တဲ့သူစနီးကိုပြန်ခေါ်ပြီးတော့အေးအေးဆေးဆေးရိုးရိုးသားသားပြန်ပြောပြီးဆွေးနွေးတယ်။ဟောသူအရင်တုန်းကဘယ်လိုခံစားခဲ့ရလဲ။အခုသူတို့ဘယ်လိုခံစားရလဲဆိုတော့ပြောပြပြီးတော့သူတို့နှစ်ယောက်ပြန်ပြီးတော့ပေါင်းသွားတယ်ဆိုပါတော့နော်။အဲ့တော့တရားထုတ်ပြီးတော့တရားတွေသိလာကမှသူတို့အင်တော်ကိုပြန်ပေါင်းသေးတယ်လေသူမေးစရာကြီးဖြစ်သွားမှာနော်။အဲ့တော့သူကဘယ်လိုပြောလဲဆိုတော့အရင်တုန်းကဒီမိန်းမကလူတုန်းကတဲ့passion နဲ့ယူရတာပါ passion ဆိုတာဆွဲလမ်းမှုပါရမှုကိုမမောတဲ့စိတ်နော်အာယုံကိုမမောတဲ့စိတ်သူငါ့ကိုတာယာမှုပေးမယ်သူနဲ့နေရရင်ငါပြုံးမယ်နော်အဲ့ဒီ passion ဆိုတဲ့ကိလေသာတဏှာဆိုပါတော့နော် lust ဘယ်လိုပြောပေါ့နော်အဲ့ဒီစိတ်နဲ့ယူခဲ့တာပါအခုတစ်ခေါက်ပြန်ယူတာကတော့ compassion နဲ့ယူတာပါသိလားလေသူပြောတဲ့စကားလေးကနော်သိအတိတ်ပဲနည်းနည်းပါလေအရင်တုန်းကသာယာမှုညှော်လင့်ပြီးတော့ယူတာအခုတော့ကရုဏာနဲ့ယူတာအရင်တုန်းကကိုယ့်အတွက်တွေးပြီးယူတာအခုတော့သူ့အတွက်ကိုတွေးပြီးယူတာနော်သူ့ကိုစိတ်ချမ်းသာစေခြင်းနဲ့သူ့ကိုတရားထုတ်စေခြင်းနဲ့သူ့မိမကတော့ Roman Catholic ဆိုဘာသာတရားတခုတော့ရှိတာပေါ့နော်အဲ့ဒါနဲ့သူ့မိမကလည်းသူတရားထုတ်ဖို့တက်တွန်းနော်အဲ့တော့တယောက်ကတယောက်တကယ်ဖြစ်တယ်ဆိုတာအဲ့ဟာမှဖြစ်တာကိုယ့်ဘုမဟုတ်တော့ဘူးနော်သူ့ဘုသူ့ကိုမေတ္တာကရုဏာတာသူ့ကိုတရားတွေပြီးတော့ငြိမ်းချမ်းစေခြင်းနဲ့လွတ်လပ်သွားစေခြင်းနဲ့ နော်ခိုင်မာတဲ့လူရင်းချက်တွေဖြစ်သွားစီခြင်းနော်အဲ့လိုဖြစ်သွားတာနော်ပြီးတော့အရင်အလုပ်ကိုပြန်လုပ်တယ်နော်ဒါပေမဲ့အရင်သဘောထားတိုင်းမဟုတ်တော့အရင်တုန်းကလူနာများများလူခြင်းတယ်ပက်ဆံများများလူခြင်းတယ်အခုတော့အဲ့လိုမဟုတ်တော့ဘူးလူနာနည်းနည်းပဲလူခြင်းတယ်ရောက်လာလူနာကိုအေးအေးဆေးစကားပြောတယ်သူခန္ဓာကိုယ်မှာဗာယောဂရှိနေတယ်စိတ်ကောပဲနဲ့နေတယ်အိမ်မှာမိသားစုဆက်ဆံရေးပဲနဲ့နေတယ်စာဝန်ရေးပဲနဲ့နေတယ်ဘာဖြစ်လို့ဆိုတော့စာဝန်ရေးအဆင်မပြေရင်လည်းယောဂဖြစ်တတ်တယ်အိမ်မှာမိသားစုအဆင်မပြေလည်းပဲယောဂဖြစ်တတ်တယ်နော်အဲ့တော့ခန္ဓာကိုယ်ဆိုတာရုပ်တစ်ပိုင်းနံတစ်ပိုင်းခွဲထားလို့မရအောင်နော်ရုပ်ပြတဲ့နံတရားတစ်ခါတည်းတွဲနေတာနော်အဲ့တော့လုံငန်းကံကမ်းမှာအစင်မပြေလို့ရှိရင်စိတ်ချင်းရင်ခန္ဓာကိုယ်မှာယောဂဖြစ်လာတာအိမ်မှာမိသားစုအင်တော်ကြီးစတဲ့အဖြစ်အစင်မပြေရင်ယောဂဖြစ်လာတာသူတို့ချင်းနှလုံးယောဂသူတို့ယောဂအစာမကြည်တဲ့ယောဂအိမ်မပြောတဲ့ယောဂအာငယ်ယောဂစိတ်တက်ကြတဲ့ depression ယောဂဒါတွေကဘဝနဲ့ပတ်သက်နေတာနော်နေပုံထိုင်ပုံဆက်ဆံရေးပုံမှန်မှုတည်တယ်နော်နေပုံထိုင်ပုံမမှန်ရင်ဆက်ဆံရေးမမှန်ရင်ယောဂဖြစ်တယ်နေပုံထိုင်ပုံမှန်ရင်ဆက်ဆံရေးမှန်ရင်ယောဂတက်တာလေယောဂမဖြစ်ဘူးအဲ့လိုဖြစ်တာ။အဲ့တော့လူနာတွေကိုသူကရုဏာနဲ့ဆက်ဆံတယ်လို့။အေးအေးဆေးဆေးစကားပြောတယ်။အေးအေးချာချာနက်နက်ငယ်ငယ်သဘောပေါက်အောင်ရှင်းပြတယ်။ပြီးတော့လူနာတိုင်းကိုတရားထုတ်ထိုင်တယ်။ဘာဘာသာကိုယ်ွယ်ကိုယ်ွယ်အရင်ကြည့်ဘူး။တရားတော်အထိတ်။နော်။အဲ့တော့သူကိုယ်တိုင်ကတရားနည်းပေးတဲ့တရားဆရာဖြစ်လာတယ်။နော်။ပတ်တန်ကတော့အရင်လောက်မရဘူးတဲ့။ဒါမှကိစ္စမရှိပါဘူး။အရင်လိုလည်းမဖြုံးတော့ဘူး။အမတန်ခြေတာပြတော့တုံးပြတော့အစံကြီးစုစုပြီး6လအလုပ်လုပ်ပြီး6လတရားထုတ်တယ်အဲ့လိုဖြစ်လာတာနော်အဲ့တော့ဒီချက်ကအတိုင်းရေးကြည့်တယ်ဒီဆရာဝန်ကြီးနဲ့ပတ်သက်တဲ့သူ့ဘဝဖြစ်စဉ်ဟာနည်းနည်းနည်းနည်းနားလည်ဖို့အလွန်အရေးကြီးတဲ့ကိစ္စဖြစ်တယ် model တဘောမျိုးနဲ့ထားပြီးစဉ်းစားသင့်တယ်နော်အဲ့တော့အသက်40ကျော်လာတဲ့ခါမှာအလုပ်ပုံမှန်ထားတဲ့သဘောထားလည်းပြောင်းသွားပြီနော်ဒါတရားကြောင့်ပါနော်အိမ်တော်ကြီးမှန်ထားတဲ့သဘောထားလည်းပြောင်းသွားပြီပူပြီးတော့လေးလေးနဲ့တည်းပူပြီးတော့ညံ့ညံ့တဲ့သဘောထားဖြစ်လာတယ်။နော်။လူငယ်နဲ့ဆက်ဆံတဲ့အခါမှာသူ့ဇာတ်ပတ်ဆိုင်ရဖို့မဟုတ်ဘူး။သူ့ဘဝတကယ်အဆင်ပြေသွားဖို့သူတကယ်စိတ်ချမ်းသာသွားဖို့သူ့ရောဂါပျောက်ဖို့ဒါကိုဥစားပေးတာ။အဲ့လိုဖြစ်လာတာနော်။ The transition from morning to afternoon is a revitalization of earlier values of becoming aware of the error in our former convictions. နော်။အရင်တော့ကသူ့ဘာသာတရားကိုမြို့ဖလာသူကိုယ်ဝယ်လာတယ်။နော်။အဲ့ဒါကိုနောက်တော့သူမှန်မှန်သိလာတယ်။ဟိုတယောက်ကတော့အရင်တော့ကဘာသာမဲ့အဖြစ်နဲ့နေလာတယ်။ဘာသာတရားမရှိတော့ဘဝကမလေးနဲ့တည်းဖြစ်လာတာ။ဘာသာတရားဆိုလို့ကျုံရဘာသာတရားကိုမချိုးလို့ဘူးနော်။သဘာဝကြတဲ့ဘာသာတရား။နော်။အဲ့တော့ဒီဗုဒ္ဓဘာသာတရားအထူးသဖြင့်ဒီဝိပဿနာတရားဟာအင်မတန်သဘာဝကြတယ်အင်မတန်လက်တွေ့ကြပါတယ်နော်။အဲ့တော့အရင်တော့ကအမှားတွေကိုဒီချိန်မှမြင်လာပြီတဲ့။အမှားကိုပြင်ပြီးဒီချိန်မှတချို့ဘာသာတရားအဟောင်းကိုဆွန့်ပြီးတော့ဘာသာတစ်ခုပြောင်းကြတယ်။နော်။အရင်ကလုံနေတဲ့အလုပ်ကိုလည်းတချို့ကဆွန့်ပစ်တယ်။တပည့်တွေတယောက်ဆိုရင်အမေရိကန်မှာနော်သူကတတ်တူစိတ်ရင်မှလုပ်လုပ်တယ်။စတီးလ်တို့အလူမီနီယံတို့ထုတ်တဲ့စိတ်နော်။အဲ့ဒီမှာအလုပ်လုပ်ရင်းကနေနောက်တော့သူအဲ့လိုပဲအတိညာဉ်နဲ့ရင်းကျက်လာလို့စဉ်းစားတက်လို့ဝိပဿနာတရားအထုတ်လိုက်တဲ့ခါမှာသူ့အလုပ်ရုံကထွက်တဲ့စီးကဘယ်ကိုသွားတယ်လဲဆိုတော့သူလိုက်စဉ်းစားနေတယ်။စဉ်းစားတော့ဘယ်ကိုသွားလဲဆိုတော့လက်နဲ့အလုပ်ရုံကိုသွားတယ်ဆိုတော့သူတွေ့ရတယ်တဲ့။အဲ့ဒါနဲ့အဲ့ဒီလောက်ကနေထွက်တယ်။နော်အရင်တော့ကဒီလိုငါလုပ်တယ်ငါဒီပတ်ဆံရတယ်ပြီးပြီ။ဘာမှနောက်ထပ်ဆန်းစားဖို့မလိုတော့ဘူးနော်။အခုအဲ့ဒါလို့မဟုတ်တော့ဘူး။ Revaluation of values ဆိုတာဖြစ်လာတယ်။အဲ့ဒါအင်မတန်ရေးကြည့်တဲ့ချက်ပါ။အဲ့တော့ကိုယ့်ရဲ့ values တွေကိုပြန်ပြီးတော့အမြဲတမ်းသုံးသပ်နေရမယ်။ပြန် revise လုပ်နေရမယ်။ Revaluation ဆိုတာရှိရမယ်။နော်။ငါလုပ်တဲ့အတုကငါတယောက်တည်းပတ်ဆံရဖို့ဆိုတော့လောက်နဲ့ဥတည်ချက်ထားရင်မပြည့်စုံဘူး။မှားမယ်။စိတ်ကျဉ်းမှုလည်းမရောက်ပတ်ဆံတော့ရမယ်နော်ငါလုပ်တဲ့အတုကအများအတွက်အကျိုးရှိတယ်ဆိုတာကိုသိရမှာပတ်ဆံလည်းရပြီးတော့ကျဉ်းမှုလည်းရတယ်ဒီအလုပ်ဒီပြင်ရင်စိတ်ဓာတ်နဲ့အတိဉာဏ်လေးနဲ့မှုရင်းချက်မှုညံ့ညံ့မှုဖြစ်ပေါ်ရာအထောက်ပံ့ဖြစ်သွားတယ်တနည်းအားဖြင့်ဆိုရင်အလုပ်လုပ်နေတာဒီပြင်ရင်ဘာသာတရားကိုကျင့်သုံးရာရောက်သွားတယ်နော်ဒီချက်ကိုဒီမမခဏခဏပြောရအောင်ဘဝနဲ့တရားထပ်တူဖြစ်ရမယ်ထပ်တူမဖြစ်ရင်ဘဝလည်းအဘိဓိမရှိတော့တရားလည်းအဘိဓိမရှိမသာပြောပဲဖြစ်မှာနော်ထို့တူပဲအရင်တော့ကဒီအိမ်တော်ကိုပေါင်းတဲ့တုန်းကနော်ကာမဂုဏ်အာရုံအပျော်ပါဒါရမှုကိုမြတ်ပြီးပေါင်းတာအခုအချိန်မှာတကယ်စစ်မှန်တဲ့မေတ္တာကရုဏာနဲ့ပေါင်းတယ်ဒီချိန်မှာအသက်ကကြီးကုန်ပြီနော်ဘာမှရုပ်ရည်ဆိုတာလဲပိတ်မဲ့เสียမှရှိတော့ပါဘူးရုပ်ရည်ကတမိုးထားရမယ်ဒီချိန်မှာမဲ့เสียမှရှိတော့နော်ဟုတ်ပြီ 50ကျော်50ကျော်ဆိုတာနော်ဒါပေမဲ့အဲ့ဒီအချိန်မှာဒီမိန်းမကိုပြန်ပေါင်းနေကြတာကတကယ်ကိုစိတ်မှန်တဲ့မေတ္တာကလေးနော်တကယ်မေတ္တာသူ့ကိုငါလိုပဲအေးချမ်းသွားစေနေတယ်နော်ငါနဲ့အတူတူတစ်သက်လုံးနေလာတာတာသမီတို့ရလာတာနော်ဒါတော့ကိုဘဝအဖို့ကိုကျေးဇူးရှင်ဆိုလည်းဟုတ်တယ်နော်ဒီစကားတရားနဲ့ပြောင်းကျေးဇူးရှိကြတာနော်အဲ့လိုကျေးဇူးတွေကိုသိလာတဲ့ကိုချင်းစာတက်လာတော့အင်မတန်မြင့်မြတ်တဲ့သဘောထားနဲ့ပြန်ပေါင်းတာနော်အဲ့တော့ကိုယ့်ပြီမှပြန်ပေါင်းတာကတော့ဒါပို့ပြီးတော့တိတာသွားတာပေါ့နော်မကွဲဘဲနဲ့ဒီတိုင်းနေသွားတဲ့ဒီမှာလည်းပဲဒီအချိန်ကျရင်ပြန်သုံးတတ်ဖို့ကောင်းပါလေနော်ငါသူ့ပြဘာမျှော်လင့်နေလဲသူ့ဘယ်လိုဖြစ်စီနေလဲငါအမြဲတမ်းနိုင်နေရမယ့်သူလားလွှမ်းမိုးနေရမယ့်သူလားနော်ငါနှိမ့်သက်တာကိုခံနေရမယ့်သူလားမဟုတ်ဘူးသူရောလည်းငါလူသားတယောက်နော်သူ့အတိညာနဲ့သူ့ဟာသူ့သူ့ဘဝကိုရက်တည်ပြီးလွတ်လပ်ချမ်းသာနေသွားနိုင်နေဆိုရင်သူ့အတွက်အကောင်းဆုံးဖြစ်မယ်နော်အဲ့တော့အဲ့ဒီအချိန်မှာကို့အတွက်အကောင်းဆုံးကိုမစင်စားတော့ဘူးနော်သူ့အတွက်အကောင်းဆုံးဘာဖြစ်မလဲဆိုစင်စားတာအဲ့ဒါမြစ်တာပဲနော်အဲ့တော့ဒီအချိန်မှာမှမြစ်တာအစ်စ်စရာဖြစ်လာတယ်နော်ပိုးပြတ်လေးနဲ့သွားတယ်အဲ့ဒါဒကာကြီးတောက်ကပြောဘူးတယ်ပြောဘူးတော့မှဖတ်ဘူးတာပါသူ့အကြောင်းသူရေးထားတာငယ်ငယ်တုန်းကတဲ့အသက်20ကျော်တုန်းကနော်ငယ်ရတဲ့သူအချင်းချင်းဖြစ်တယ်ဆိုတာနဲ့တဲ့အခု80ကျော်80ကျော်ဖြစ်လာတဲ့အချိန်မှာကြောင်ကြောင်ဖြစ်တာဒီပါဘူးတဲ့အခုဖြစ်တာကပို့ပြီးတော့လေးနေပါလေနော်အဲ့တော့ညသောအဖြစ်ငယ်ငယ်တုန်းကချစ်တယ်လို့ဖြစ်ပြီးတော့ကြီးလာလေးလေးမချစ်လေးလေးကြီးလာလေးလေးမချစ်လေးလေးနောက်ဆုံးဒီဆက်ဆံရေးဒီအင်တော်ကြီးကလုံးဝအတိတ်ပင်မရှိလို့ဖြစ်သွားတာတွေကအများကြီးရှိနော်အဲ့လိုမဖြစ်သင့်ဘူးကြီးလာလေးလေးအတိတ်ပင်ရှိတယ်လေးကြီးလာလေးလေးချစ်လေးလေးဖြစ်ရမှာနော်ဒါမှကျင့်နေမှုလည်းရပါရမီဖြည့်တဲ့ဖြစ်သွားစေချင်တာနော်ဒါအောင်နဲ့နဲ့နဲ့စဉ်းစားစေချင်တယ်နော်ဒီနိုင်ငံနဲ့ပါရမီဖြည့်တဲ့ပါကိုယ့်အထက်ကကိုယ့်ကကိုယ်တော့ပါရမီဖြည့်နေကြတာကြီးပါပဲနော်အဲ့တော့ဒီအချိန်မှာအဲ့ဒါကိုစဉ်းစားဖို့လိုပြီတဲ့နော် of recognizing the falsehood in what had before been truth အရင်ကမှားနေလို့ထင်ကြတာကိုအခုချိန်မှာမှားမှန်သိပြီတဲ့အများကြီးရှိမှာနော်အရင်ကမှားနေလို့ထင်ကြတာတွေတော်တော်များများအခုချိန်မှာမှားမှန်သိတာတွေရှိမှာပါနော်And even hostility lay in that end of feeling how much resistance and even hostility lay in that which we had till now accepted as love. အရင်ကဖြစ်တယ်လို့ထင်ကြတာနော်။အရင်ကဖြစ်လို့ထင်ကြတာအနံ့ယူခြင်းတဲ့သဘောတွေပါနေ။နော်။ချုပ်ချယ်ခြင်းတဲ့သဘောတွေပါနေ။နော်။ဉာဏ်လိုတဲ့သဘောတောင်ပါတယ်။တချို့ဆိုရိုက်တဲ့နဲ့တဲ့နော်။တကယ်ကိုအသက်သခင်လို့ဖြစ်နေတာเนาะတက်ဥစ္စာမိုင်းလို့ဖြစ်နေတာเนาะအဲ့ဒါတွေကိုပြန်မြင်လာပြီးတော့ငါမှားတယ်အဲ့ဒါဖြစ်တာမဟုတ်ဘူးဒီလိုသဘောပေါက်သွားတာเนาะတကယ်လေးနဲ့စဉ်းစားကြည့်ရင်ဒါသဘောပေါက်ဖို့ရဘာမှမခက်ဘူးเนาะအဲ့တော့ဒီအချိန်မှာစဉ်းစားဖို့တင့်ပြီเนาะဒီအချိန်မှာမစဉ်းစားသေးဘူးဆိုရင်ရှေ့မှာအများကြီးဒုက္ခတွေ့မှာเนาะကိုယ့်ရဲ့ငကူကထားခဲ့တဲ့သဘောထားတွေနဲ့တမိုးထားခဲ့တဲ့ value တွေကိုမပြင်းလို့ရှိရင်နည်းနည်းအတက်ကြီးလာရင်ကြာလီဘဝအတိတ်တွေနဲ့လို့ဖြစ်ရတယ်။ကြာလီမြတ်တာတွေဆန်းချောက်ကြီးဖြစ်တာ။ကြာရင်စေယောဂါဖြစ်တယ်။နော်။ So thoroughly unprepared we take the step into the afternoon of life. ဘဝရဲ့မွန်လွဲခြင်းကိုဘာမှကြိုတင်ကျင်ရှင်မှုမပါဘဲနဲ့တခါတည်းကိုလှမ်းပြီးတော့ဝင်သွားနေတာ။ Was still ဒီကပူဆိုးတာပါလေတော့ we take this step with the false presupposition that our truths and ideals will serve us as hitherto ပူပြတ်ဆိုတာပါလေဆိုတော့အရင်တုန်းကသဘောထားအတိုင်းနေသွားလို့ဖြစ်တယ်လို့ထင်တာထင်နေတာအဲ့ဒါပို့တော့မှားပါတယ်ဘာမှကြည့်ရင်ပြည့်စုံမရှိဘူးအရင်တုန်းကလိုပဲဂုံပကာသနာအပျော်ပါဒါကိုပဲတမှုထားပြီးတော့ဆက်တော့နေသွားရင်ဖြစ်နိုင်သေးတယ်လို့ထင်တာလေအဲ့ဒါပို့မှားပါတယ်But we cannot live the afternoon of life according to the program of life's morning. ဘဝမနေ့ချင်းလုံးကထားခဲ့တဲ့အစီအစဉ် program အတိုင်းဘဝမွန်လွဲချိန်မှာဆက်ပြီးတော့နေသွားလို့မဖြစ်ပါဘူး။နော် For what was great in the morning will be little at evening. မနေ့ပိုင်းလုံးကအင်တန်ကြီးကျယ်တဲ့ဆိုတဲ့ကိစ္စဟာမွန်လွဲသွားတဲ့ချိန်မှာဘာမှအရေးမကြီးပါဘူး။ဟိုဆောင်ကြီးဆိုဘွဲ့တိတ်ကြီးတယ်သူတိတ်ကြိုးစားတော့တကယ်ထိတ်ကိုရောက်သွားပတ်ဆံက ရှာလိုက်တဲ့ပုဒ်ဆံအင်မတန်ချမ်းသာတဲ့တစ်ထည်ဖြစ်လာတာနော်ဒါပေမဲ့သူဘဝအသေးကိုမရှိဘူးဘာဖြစ်လို့ဆိုတော့မနေ့ကင်းလုံးက value တစ်တိုင်းမုန်းလဲချိန်မှာသူတွန်းနေတယ်ဆက်သွားလို့မဖြစ်တော့ဘူးမရဘူးနော် and what in the morning was true will at the evening has become a lie မနေ့တုန်းကအမှန်ကမုန်းလဲပန်းကြတော့အဲ့ဒါအမှားဖြစ်သွားတယ်နော်ဘာလို့ဆိုခုနပြောပြလို့ပဲနော်တယောက်နဲ့တယောက်ဟန်ဆောင်ပြော့တယောက်ကြိုက်တယောက်လိုက်ပြော့ငငယ်ရွယ်မှာချစ်ကြကြိုက်ကြအင်တော်ပြုတ်ကြဖုံးထားကြတာနော်ကို့အကြောင်းသူမသိအောင်သူ့အကြောင်းကိုမသိအောင်ဖုံးပြော့သူမြင်နေတာလောက်ထိပဲပြလိုက်တယ်နော်သူ့အကြိုက်ကလေးပဲလိုက်ပြောတယ်နှစ်ပေါင်းများစွာကြာတော့ဖုံးလို့မရတော့ဘူးနော်အတုကြီးကအတုကြီးလို့ပေါ်သွားပြီစိတ်ပြက်သွားတာနော်အဲ့အဲ့ဒီအချိန်မှာသဘောထားတွေပြင်ပြဖို့လိုတယ်နော်အေးတို့အဲ့လိုသဘောထားနေကြတာမှန်တယ်အခုချိန်မှာတော့နော်တယောက်ကိုတယောက်နားလေဘူးတကယ်ကိုချင်းစားဘူးတကယ်မေတ္တာကရုဏာထားဘူးတကယ်ရိုးရိုးသားသားရင်းရင်းကြီးကြီးဆက်ဆံဘူးတယောက်ရဲ့အပြညာယဉ်ကျေးမှုနော်စိတ်ချမ်းသာမှုလူမြောက်မှုအတွက်တယောက်အထောက်အကူပေးကြသူအဲ့လိုကြောင်းသွားမှသာနော်အစ်အမှန်ဖြစ်သွားမှာနော် The development of cultureis a process which consists, as we know, of a progressive taming of the animal side of man. Animal side of man, lu tong tha da no. Lu ma na pai chi no. Human side ne animal side na pai chi ba le. No. Aku abhidhamma ri ba le la bu yin twi ma no. Cetasik ri chi na pai khwa tha da no. Tobana cetasik ga da pai no. Atobana cetasik ga da pai chi.လောဘဒေါသမောဟတော့ပါပြီဒါနော်မာနအိတ်တာမစ္စည်းဩဒိစ္စကုကုစသီနမိတ္တဥသိကိစ္စအားအများကြီးပဲနော်ဟောကောင်းတဲ့ဘက်ကချင်းမေတ္တာကရုဏာနော်သတိတမာတိပညာတဒါခိရိဩတပအများကြီးပဲအကောင်းကြီးရှိတယ်နော်နှစ်ပိုင်းရှိတယ်နော်အဲ့တော့များသောအားဖြင့်ငငယ်တုံးမှာသမဝကျင်တန်းကဘာလို့အားပေးလိုက်လဲဆိုတော့လောဘကြီးကြီးနဲ့လုပ်ဖို့ကံကိုအားပေးပါလေနော်လောဘဆိုတော့လောကကျင်းသွားမယ်လို့တော့ညွန်နေလို့မဖြစ်ဘူးမွေးမွေးချင်းဒါတော့ဖြစ်နိုင်တယ်နော်ဒါပေမဲ့အတိညာလေးနဲ့ထင်းထင်းဖို့တော့လိုတယ်နော်အဲ့တော့ culture ဆိုတာနော် the development of culture ယဉ်ကျေးမှုဆိုတာဘာလဲဆိုတော့လူရဲ့အဲ့ဒီ animal side ကို taming လုပ်တာနော်ပဋိစ္ဆာနဲ့တူနေတဲ့အပိုင်းကိုသူ့ကိုယဉ်ကျေးပင်မှုတောင်းတောင်းသူ့ကိုထင်းထင်းပြုပြင်တာဒီပိုင်းနော်ဒီတော့ human side ကိုအားပိုကောင်းလာအောင်နော်လေ့ကျင့်ပြုစုကျူးထောင်လာဒါရင်ကျင်းမှုဒါရင်ကျင်းမှုဆိုတာကိုယ်ရင်ကျင်းမှုဌာနလုပ်ပေးမယ်လို့မထင်နဲ့နော်ရင်ကျင်းမှုဆိုတာဘာလဲ what is culture နော်ရင်ကျင်းမှုဆိုတာဘာလဲအဲ့တော့ the interpretation of culture ဆိုတဲ့စံတကြံပုံပုံဖတ်ဘူးနော်ဟိုနိုင်ငံခြားအမေရိကန်က anthropologist တယောက်ကပို့ပေးလိုက်တာရည်တဲ့အော်တာနာမည်ကတော့နှလုံးမှာတစ်လုံးမှတ်မိတယ် GS လို့ခေါ်ရူနာမည်နော်အဲ့တော့သူတို့ဟာကမ္ဘာယဉ်ကျေးမှုအမျိုးမျိုးကိုတင်ချလိုက်လာသုံးသပ်တယ်သုံးသပ်ပြီးတော့စဉ်စဉ်ဆဆအတိတ်တွေခေါ်ပြီးတယ်နော်ခေါ်လိုက်တဲ့ဆံမှာသူခေါ်တဲ့အတိတ်တွေကိုဒီဘုံဘုံကသိကြတယ်သူကဘယ်လိုအတိတ်တွေကောက်လဲဆိုတော့ self perfection is culture နော် self perfection ကိုကိုကိုအကောင်းဆုံးဖြစ်အောင်လုပ်တာဟာယဉ်ကျေးမှုပါတဲ့အဲ့တော့လူတိုင်းကိုယ့်ကိုယ်ကိုလုပ်ယူရမှာနော်ယဉ်ကျေးမှုဌာနကြီးတိရောက်ထားပြီးတော့ကရာတွေကြီးတာတွေဒီဒီဆိုတာတွေမှောက်တာတွေပပုတွေပကြီးတွေဒါလောက်နဲ့ယဉ်ကျေးမှုမဟုတ်သေးပါဘူးနော်လူစိတ်ဓာတ်ကိုအမြင့်ဆုံးဖြစ်အောင်နော်မြင့်မြတ်မှုအဖြစ်မှာလည်းအမြင့်ဆုံးအသိဉာဏ်ပိုင်းမှာလည်းအမြင့်ဆုံးရောက်အောင်လုပ်တာကြိုးစားတာယဉ်ကျေးမှုပါအမတန်နဲ့နေပြအမတန်မြင့်မြတ်တဲ့လေးမြတ်တဲ့အဓိပ္ပာယ်ပါနော်ဒါ It is the privilege and task of riper age riper age ဆိုတာပို့ပြီးတော့ယဉ်ကျက်တဲ့အတက်ရယ်နော် riper ဆိုတာ relative ပြီးသွားနေမှာပဲနော်ဒီတကကြီးနဲ့ဆိုင်ဟိုတကကြီးက riper လို့ပြောလို့ရတာလေဒီတကကြီးနဲ့ဆိုင်တော့ဒီတကကြီးက riper လို့ပြောလို့ရတာနော်အဲ့တော့ပို့ပြီးတော့အတက်ရယ်ကြီးလာတဲ့အချိန်မှာလူမှာအခွင့်တစ်ခုနဲ့တာဝန်တစ်ခုရှိတယ်တဲ့နော်အဲ့ဒါဘာလို့ဆိုတော့ It is the privilege and task of riper age that has passed the meridian of life. Meridian ဆိုတာမွန်တဲ့ခြင်းနော်မွန်တဲ့ခြင်းလွန်သွားတဲ့အရွယ်မှာအထူးသဖြင့်ဒီကြောင်ဝင်ရှိလာပြီနော်အဲ့ဒါပါလဲဆိုတော့ to produce culture but to produce culture ဆိုတာဒီဘယ်လိုသွားကောက်လဲဘာကြီးဆွဲတာဘပုထုတော်ပြောမှာသူပြောချင်တာကဒီချိန်မှာစိတ်ဓာတ်နဲ့အပြည့်ညာအကောင်းဆုံးဖြစ်အောင်မွေးမြူရမယ်မွေးမြူတာကို culture လို့ခေါ်တယ်နော် cultivate လုပ်တာနော် culture လို့ခေါ်တယ်နော်အဲ့တော့အဲ့ဒီအချိန်မှာလေးနှစ်တည်းအတိညာနော်ညံ့တဲ့စိတ်ထားနဲ့ကိုကနေသွားနိုင်လို့ရှိရင်ဒီအမွေကိုနောင်လန္ဒားကိုပေးနိုင်တယ်နော်အဲ့ဒီဒီအချိန်မှာလည်းပဲလူငယ်တွေနဲ့နေပြီနော်တောက်စားမူယူပျော်ပါနိုင်မယ်သူလူငယ်တွေကိုဘာအမွေပေးမလဲဒါမှပွေးပေးစရာအမွေမရှိတော့ဘူးအဲ့ဒီလူငယ်တွေကြည့်လိုက်တဲ့အခါယဉ်ကျေးတဲ့လူတွေဖြစ်မလားဖြစ်နိုင်တော့ဘူးနော်အဲ့တော့ဒါဟာလူကြီးတွေရဲ့အခွင့်အရေးတစ်ခုလည်းဖြစ်တယ်လို့တာဝန်တစ်ခုလည်းဖြစ်ပါတယ်နော်လုပ်ခွင့်ရဒီချိန်မှာကိုကသိနေပြီအများကြီးသိနေပြီနော်ငွေလုံးကတော့ရင်တော့ရမလားဆိုတော့အသင့်တင်တော့ရမှာနော်အပြညာနုနယ်သေးတယ်ဘဝအတွေ့အကြုံနည်းသေးတယ်နော်ဒါပေမဲ့အသက်ရနည်းနည်းရှိလာတဲ့ခါမှာဘဝအတွေ့အကြုံနဲ့များလာတဲ့ခါမှာနော်တရားနဲ့ပတ်သက်တဲ့ဟိုပရိယတ်တိဘုဟုတလည်းပဲတော်တော်များလာမယ်ကိုယ်တိုင်ပွားများအားထုတ်လို့ပฏิပတ်နဲ့ပတ်သက်တဲ့အပြညာလည်းပဲတော်လေးရင်းကျက်လာတဲ့ခါမှာကို့မှာရှိလာမှပေးလို့ရတော့ကို့မှာမှမရှိရင်ဘယ်လို့မှပေးလို့မရဘူးနော်အဲ့တော့ money making social existence ဝေးကြတာနော်ပေါင်းတင်ဆက်စားရေးအတိုင်းဝိုင်းနှစ်မှာနော်ဘုံအတိုင်းဝိုင်းနှစ်မှာဝင်ဆောင်ပြုစားရတာ family မိသားစုသာသမီမွေးမြူပြုစုရတာ and posterity ဒီသာသမီ family ဆိုတော့ဇနီးကိုပြောရတယ်၊ခင်ပွန်းကိုပြောတာဖြစ်လိမ့်မယ်နော်။ Posterity ဆိုတာကတော့သားသမီးတွေနော်။နောင်လာနောင်သားအမျိုးဆက်အနေနဲ့ are nothing but plain nature အဲ့ဒါ nature ပါ။ဘာလို့ဆိုတော့ဒါအထူးသင်စရာမလိုပါဘူး။နော်။သူကသူဖြစ်သွားတာပါ။အရေးရောက်လာရင်ဘယ်ရဘယ်ဒီသားမှသွားကြည့်အလုပ်တစ်ခုခုတော့လုပ်တာပဲ။နော်။သူ့မှာသူသူ့ဟာနဲ့သူပေါင်းနေဆက်ဆံရေးအတိုင်းဝိုင်းလေးရတယ်။သူအလိုလိုရှိနေပြီးသားပါနော်။အင်းတော်ပြည့်ရဆိုတော့လည်းပဲအထူးတင်နေရတဲ့လုံမဟုတ်ပါဘူးနော်သာသမီမွေးတယ်ဆိုတော့လည်းပဲဘာမှတင်နေစရာမလိုသဘာဝကလုပ်ပြီးလာနော်အဲ့ဒါဟာ plain nature သဘာဝပါလေ not culture culture မဟုတ်ပါဘူးနော် culture lies beyond the purpose of nature culture ကအဲ့ဒီ nature ရဲ့ဟိုဘက်ထောင်သွားမှရတယ်နော်အဲ့တော့ဒီတိုင်းဆက်သွားလို့မရတော့နော် money making ကိုတစ်တက်လုံးလုပ်လို့မဖြစ်ဘူးတတလုံးလုံးမရှိဘူးဆိုတာစကားပြောနေတယ်မှားသွားတာပါနော်သူ့တစ်ခုတည်းဥစားပေးပြီးတတလုံးနေလို့မဖြစ်ဘူးနော်တစ်ဖက်ကစာဝန်တွေအတွက်ကြိုင်းပွင့်ကနေနောက်တစ်ဖက်က culture လို့ခေါ်တဲ့နော်ကိုယ့်ရဲ့စိတ်ဓာတ်နဲ့အတူညာလေးနေမှုရင်းကျက်မှုမြင့်မြတ်မှုရှိအောင်လုပ်ရအောင်မယ်မလုပ်လို့မဖြစ်ဘူးမလုပ်လို့ရှိရင်ဘဝအတိတ်ပဲနေသွားမှာနော် butWhen we reach a higher cultural level, we must forego compulsion and turn to self-development. Compulsion is what we have to do. We have to do it. 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 We have to do compulsion. We have to do compulsion. We have to do it.တရားကြည့်အယုံငါးပါးခံစားရတယ်ပဲ compulsion ပါပဲနော်အဲ့တော့အဲ့ဒီ higher cultural level လို့ခေါ်တဲ့နော်ပို့ပြီးတော့အဆင့်မြင့်တဲ့စိတ်ဓာတ်နဲ့အသိဉာဏ်ရင်ကျင်းမှုကိုရလာတဲ့ခါမှာတဲ့အဲ့ဒီ compulsion ကိုဆွတ်လိုက်ပြီးတော့ self development ကိုဆက်ရတော့မှာနော်အပျော်ပါခံစားမှုတာသမီမွေးဖို့ဆိုတော့အဲ့ဒီချိန်မှာမစဉ်းစားဖို့မလိုတော့ဘူးနော်ရှိနေပြီတာသမီကိုတော့ဒီနေ့တော့ထောက်ပံ့ရအောင်မယ်နော်သူတို့ပညာသင်ပေးရအောင်မယ်အလုပ်ကံလဲဆက်ပြီးတော့လုပ်ရအောင်မယ်နော်ဒါပေမဲ့အခုနပြောတဲ့ culture ကိုလည်းလုပ်ရအောင်မလုပ်လို့မဖြစ်ဘူးနော် Man has two aims. The first is the aim of nature. လူမှာဥဒိကျနှစ်ခုရှိပါတယ်ပထမဥဒိကျကသဘာဝဥဒိကျပါနော်အဲ့ဒါက the begetting of children သာသမီမွေးတာAnd all the business of protecting the brood. That's what I'm saying. I'm saying that. I'm saying that. to this period belongs the gaining of money and social position. ဒီချိန်မှာသက်ဆိုင်ရှားဖို့နဲ့အဆင့်တန်းနည်းနဲ့အတန်းဝဲနဲ့မှနေနိုင်ဖို့ဒါကိုဥတည်ချက်ထားလိုက်တယ်နော် When this aim is satisfied ဒီဥတည်ချက်အထက်လျောက်ပြည့်စုံတဲ့ခါမှာနော်ဘယ်ချိန်မှာပြည့်စုံတယ်လို့အတိအကျတတ်မှတ်လို့တော့မရပါဘူးနော်တယောက်နဲ့တယောက်မတူဘူးအထက်လျောက်ဒီဥတည်ချက်ပြည့်စုံလာတဲ့ခါမှာတဲ့ There begins another phase နော်နောက်တကန်ကစပြီနော် namely အတိအကျပြောရင် that of culture စိတ်ဓာတ်နဲ့အတူတူyou can do that in here for the attainment of the former goal we have the help of nature ပထမဥတည်ချက်အောင်မြင်ဖို့ကတော့တဘာဝရဲ့အထောက်ပံ့ရပါတယ်ဘလို့ဆိုတော့ဆံငါးနေရဆိုတာသတ္တမီမွေးခြင်းမွေးလို့ရပါတယ်နော်ဆံငါးနေဆုချောင်းနေတယ်တဘာဝအလုပ်ပေးတယ်ကိုကဘာမှမကြိုးစားရအောင်နော် and moreover of education ပြီးတော့စာဝန်ကြီးတွေအလုပ်လုပ်ဖို့ပတ်စံချဖို့ကျောင်းပညာရေးတွေကပေးလိုက်ပါတယ်နော်အထောက်အကူရတယ်နော် but little or nothing helps us toward the latter goal ဒုတိယဥဒ္ဒေချက်အတွက်တော့တဲ့ဘာမှအထောက်အကူမရခဲ့ပါဘူးဘာလို့တင်ပေးတယ်လဲနော်အင်တာနက်ပါတယ်နော်အထူးသဖြင့်အနောက်နိုင်ငံမှာဆိုပို့ဆိုးပါတယ်ကျောင်းမှာလည်းတင်မပေးဘူးအိမ်မှာလည်းတင်မပေးဘူးနော်သူတို့နိုင်ငံမှာဘာသာတရားဆိုတာလည်းအပေါ်ယံပဲနော်မရှိတဲ့လောက်ဖြစ်နေတာနော်အခုနောက်ပဲဒီကကြီးပြောပြတယ်ဂျပန်မှာရှင်းနေတယ်နော်အဲ့တော့ဒီနောက်တစ်ခုဒုတိယဥတည်ချက်အတွက်ဘာမှတင်ပြပေးတယ်လို့မရှိတော့ဖြစ်သွားပြီဘူးဖြစ်မှာနော်အဲ့တော့လူနာလူပိတာကိုမလွယ်တော့ဘူးအဲ့တိုင်းရှင် Indeed often a false ambition survives နော်ဒီလိုပြောမှဆိုရင်မှားရင်းနေတဲ့ညွန်မှန်းချက်တစ်ခုဟာသူကဆက်လက်ပြီးဆင်းသန်းနေတယ် In that an old man wants to be a youth again ဘာလဲဆိုတော့အသက်ကြီးလို့သဘင်တွေသူးနေပြီတဲ့သူကသဘင်ကိုမဲအောင်ဆိုးပြီးငငယ်လေးဖြစ်အောင်ပြန်လုပ်ချင်တယ်နော်ဆိုးတော့ဆိုးပါနော်ဒါဥပမာပြောပြတာပါနော်ကိုယ့်စိတ်ကိုကိုယ်သိဖို့လားလူငယ်ဒီနဲ့လိုက်တူးခင်တယ်တဲ့အဲ့ဒါကပို့ပြီးတော့မှားပါတယ်နော်အဲ့တော့ငယ်ရည်မှုပြူတော်မှတာတံပိုးရှိတယ်အဖိုးကြီးတွေကတံပိုးမရှိတော့ဘူးငါတံပိုးကျသွားနေပြီလို့ဘယ်လိုတွေးနေလဲနော်အဲ့တော့ဒကမကြီးဆိုလည်းလိုပဲတွေးမှာပဲငငယ်ငယ်တုန်းကတိတ်လှတာပဲအခုတော့တစ်ခုခုအိုသွားနေပြီဒုက္ခပါပဲဘာလုပ်ရမလဲနော်ပလတ်စတစ်ဆာဂရီလို့သတင်းကိုအမဲဆုနော်အဲ့တော့ဒါကိုပဲဆက်လုပ်ဦးမှာလားနော်လုပ်နေဖို့လိုသေးသလားအေးမလိုတော့ဘူးနော်နော်ကိုသာညာတာပါတကယ်တော့မရပါဘူးနော် or at least feel he must behave like one လူငယ်လေးလူတုပြီးတော့အမူအရာတွေရောသွားပုံလာပုံရောလုပ်ပြမှာပဲကောင်းမယ်လို့ထင်ပါထင်မြန်နေတဲ့ feel ဆိုသူထင်မြင်ခဲ့ပြီပြောတာနော်အဲ့တော့အခုဘာမှပြင်မှာတော့မသိဘူးရန်ကုန်မှာတော့နည်းနည်းပါတော့ရှိမယ်လို့ထင်တယ်နိုင်ငံမှာပုံများတယ်လူငယ်လေးလူဝတ်တယ်လူငယ်လေးလူပြောတယ်လူငယ်လေးလူသွားတယ်လာတယ်စားတယ်တောက်တယ်နော်အဲ့လိုထင်တယ် Although within himself, he can no longer make believe. ဒါပေမဲ့သူအတင်းစိတ်ကိုပြန်ကြည့်လိုက်ရင်သူ့သူတွေ့နိုင်ပါလေ။ကိုယ့်ကိုယ်ကိုညာလို့မရတော့ပါဘူး။နော် make believe ဆိုတာညာတာနော်။ No longer make believe ညာလို့မရတော့ပါဘူး။နော်။အဲပြန်ကြည့်။ဘုံဘုံတော့ကိုယ့်စိတ်ကိုကိုယ်တန်တရီထားတဲ့အချင်းရှိပါလေ။ခန္ဓာကိုယ်လည်းတန်တရီထားတဲ့အချင်းရှိပါလေ။လေးစဲမပြည့်ဝင်တဲ့ကသိတာတဲ့ကြောင်းလဲမှုတွေရှိလာတယ်။နော်ခန္ဓာကိုယ်နဲ့ပတ်သက်တယ်ဒီတိုင်းပဲစိတ်နဲ့ပတ်သက်တယ်ဒီတိုင်းပဲ It is this that makes the transition from the natural to the cultural phase terribly difficult and bitter for many people အဲ့ဒီသဘောထားမှားနေလို့ပဲပူရတာအတွက်ပူပြီးစိတ်ဆင်းရဲမှုတွေတိုးကျဉ်ပြနေရတာဟိုဘက်မနေ့ပိုင်းကနေမုန်းလွဲပိုင်းကိုအပြောင်းလဲမှာဒုက္ခပူရောက်တာဘာလို့လဲဆိုတော့သဘောထားမှားနေလို့နော်တော်တဲ့ဥရောနေတာအရင်လုတ်ခဲ့တာတွေကလုတ်တဲ့နာကိုဆက်လုပ်မယ်နောက်ထပ်အသက်ကြီးရလာတဲ့အချိန်မှာလုတ်တဲ့အသက်ဖြစ်တဲ့ကိစ္စတွေလည်းဆက်လုပ်ရအောင်ပါပဲအရင်အတိုင်းကြီးနေသွားခြင်းမှားပြီနော်အဲ့တိုင်းနေခြင်းစိတ်ပူဆင်းရဲနေဒုက္ခတွေပူများနေနော် They cling to the illusions of youth နော်လူပြုံမှုဆိုတဲ့ခံအောင်ထမားခြင်းမှုကိုဖက်တွယ်ထားနော် ရသေးတယ်လို့ထင်တယ်။နည်းနည်းပါးပါးပြည့်စုံမယ်ဆိုရင်တော့နည်းနည်းတော့ရမှာပါ။ဒါပေမဲ့အများတန်းတော့မရနိုင်ပါဘူး။ Or at least to the children. အကူဟာကူမရတော့တဲ့ခါမှာမလုပ်လဲဆိုတော့သားသမီးတွေရဲ့အောင်မြင်မှုကြီးပွားမှုကိုတခါအာရုံစိုက်ပြီးတော့သူတို့ရဲ့အောင်မြင်မှုကိုမှားယူနေတယ်။နော်။သားကဘာဖြစ်နေဘူး။သမီးကဘာဖြစ်နေတာ။နော်။သူကလည်းအတိတ်တွေကိုစားကြည့်တာနော်ကို့မှာကိုပိုင်းဘဝအတိတ်တွေမရှိတော့ဘူးမရှိတော့သားသမီးတွေကလည်းဘဝအတိတ်တွေကိုစားတယ်နော်အဲ့တော့ကို့သားသမီးကဘုံရှိရှိအစင်တန်းကြီးနဲ့လောက်ကန်နိုင်မယ်နေနိုင်မယ်ဆိုရင်အဲ့ဒါသူကြွားတော့မှာမိပါနော်အဲ့ဒါကြီးမျောလင့်နေတော့တချို့မိပါတွေအဲ့လိုမျောလင့်တာတွေ့ရတယ်နော်မျောလင့်တော့သားသမီးငယ်ငယ်လေးကအတင်းဒီသားသမီးကို pressure ပေးနော်သူဘဝသူ intelligent နဲ့သူလာကြတာပါနော်သူသားတော့ကောင်းပါတယ်ဒါပေမဲ့မနိုင်မနှိမ်ကြည့်တောင်းပေးတဲ့ခါကျတော့တချို့ကလေးတွေက break down ဖြစ်သွားတယ် nervous breakdown ဖြစ်တယ်စိတ်မမှန်တော့တဲ့အချိန်မျိုးရောက်သွားတယ်ရှိတယ်နော်တချို့တော့အဲ့လောက်ထိတော့မဖြစ်ပါဘူးဒါပေမဲ့မအောင်မြင်ဘူးဆိုတော့မအောင်မြင်ဆိုမိဘတွေညှောလင်းတယ်လို့မဖြစ်ဘူးဆိုတော့မဖြစ်တဲ့ခါမှာတားသမီးကို reject လုပ်တယ်မင်းတို့အလကားပဲတော့မကြောက်ဘူးမင်းတို့ငါ့ဘဝကိုအတိတ်တွေရှိအောင်မလုပ်သေးကြဘူးနော်ကိုယ်ဘွားကိုသူများအတိတ်တွေကြည့်အောင်လုပ်ပြီးလို့မရပါဘူးနော်ကိုယ်ဘွားကိုကိုယ့်ဟာကိုယ်အတိတ်တွေကြည့်အောင်လုံးမရနော်ရှင်ပကဘာလို့မှလုပ်ပြီးလို့မရဘူးကိုယ့်ကိုသူများစိတ်ချမ်းသာအောင်လုပ်ပြီးလို့မရဘူးနော်ကိုယ့်ဟာကိုယ်စိတ်ချမ်းသာအောင်နေမှရနော်အဲ့တော့အဲ့ဒါလို့ကိုယ့်ဘွားမှာကိုယ့်ဟာကိုယ်အတိတ်တွေကြည့်အောင်မနေနိုင်တဲ့အဲ့ဒီ40ကျော်50ကျော်စသဖြင့်ရောက်နေတဲ့မိဘတွေသားသမီးရဲ့ဘွားကိုမှီပြီးတော့နေခြင်းတယ်တဲ့သားသမီးကိုလည်းလောက်လောက်ခက်မပေးဘူးတဲ့ကျောင်းမှုကျင်တာဟုတ်နော်တော့ဒါရီကတကယ်ဖြစ်နေတာနော်တချို့နေရာတွေမှာမြင်ရကြတာအင်မတန်တနာဖို့ကောင်းတယ်သားသမီးကမှပြေးလိုက်တဲ့ pressure တော့ဆိုရင်သားသမီးတွေမခံနိုင်တော့နော်အဲ့ဒီကလေးတယောက်ဆိုပြောကိုပြောတယ်သူ့မိဘကသူ့ကိုတဲ့အဲ့ဒီလာတိုင်းထုတ်ကြွားနေတာကြီးသူမခံနိုင်ပါဘူးသားသမီးရဲ့အောင်မြင်မှုကသားသမီးရဲ့အောင်မြင်မှုပဲဖြစ်ပါစေနော်သူကသူ့ကိုအောင်မြင်သွားအောင်ထောက်ပံ့လိုက်တယ်ပြည့်စုံလိုက်ရတာတော့မိဘရဲ့မေတ္တာစေတနာနော်အင်တာကောင်းပါလေနော်ဒါပေမဲ့မနှားပါနဲ့နော် in order to preserve in this way a fragment of illusion နော် illusion ဆိုတာထင်အောင်ထင်မှဖြစ်တာပဲနော်ထင်အောင်ထင်မှဖြစ်မှုတစ်စိတ်တစ်စားလေးသူမထုတ်ဘူးအဲ့ဒါနော်သူကသူဆက်ပြီးတော့ညာသွားနေတယ်One sees this in mothers who find in their children their only justification. Nyaadwa thi ameri ma ko tu ya de. Tu bwa de de ya tu ta tamii chin. Tachu wa elo byo ya da ko ba tor tor le ne de lo chin ne no. Aw ameru ga min no twa atet chin ni ya da ba. De lo byo de no. Yut pye cha la ya yin no aw di ameri ga tu ta tamii tor tor chit da wu lo chin. Ma hpa ba bu. No. Min no twa min no ba atet chin. Min no twa du lo ada thauk pan bi. ကိုယ်အတွက်ကိုပဲအသက်ရှင်ရမယ်နော်ကိုဘွားအတိတ်တွေရှင်းအောင်ကိုကကိုပဲလုပ်ရမယ်တော့ it is no wonder then that many bad neuroses develop at the beginning of the afternoon of life နော်အဲ့ဒီလိုသဘောထားတွေကမရင်ကျက်တာမမှန်ကန်တာတွေရှိနေတဲ့ကြောင့်ဒီအတိတ်ရရောက်လာရင်အချို့လူကြီးတွေမှာစိတ်မမှန်တော့ဘူးနော်အမှုရာတွေမမှန်တော့ဘူးနော်လူဟာအတုအယောင်ကိုခံလို့တော့နေရရင်စိတ်မမှန်တော့ဘူးအမှုရာမမှန်တော့ဘူးနော်စိတ်ရောဂါလိုမျိုးဖြစ်လာတယ်နော်အတိတ်ပဲမရှိတာကိုအတုအယောင်အတိတ်ပဲနဲ့နေသွားမှဆိုရင် neurosis ဖြစ်တယ်တဲ့နော်ဒါတော်တော်စဉ်းစားဖို့ကောင်းတယ်စိတ်ရောဂါဖြစ်တယ်တော့ဒီအချိန်မှာတရားထုတ်လို့ရှိရင်တော့တရားကြောင့်သူ့ဘဝအတိတ်ပဲရှိနေပြီနော်ပြင်ပကိုမိခုံမှုကကြာလိမ့်မယ်လို့ဖြစ်လာပါငယ်စင်မှာတုန်းကပြင်ပကိုမိခုံမှုကတော်တော်များတယ်နော်အသက်ကြီးလာလေလေပြင်ပအောင်မှာမိခုံမှုကကြာလိမ့်မယ်လို့ကြာလိမ့်မယ်လို့ကြာလိမ့်မယ်လို့ဖြစ်လာပါနော်ကိုယ်ဘဝရဲ့အတိတ်တွေနဲ့ကိုယ်စိတ်ရဲ့ချမ်းသာမှုကကိုယ်ဣဇဒကိုယ့်ရဲ့အသွင်းတန်တာမှာပဲရှိရမှာအဲ့လိုဖြစ်လာမှာနော်အဲ့လိုမှမဖြစ်နိုင်တော့စိတ်ယောဂဖြစ်မှာBut the problems which appear in this age are no longer to be solved by the old rules. ဒီအချိန်မှာကိုယ့်ဘဝမှာတွေ့ကြုံနေရတဲ့ problems ပြဿနာတွေကိုတဲ့ အရင်တုန်းကဖြူရှင်းတဲ့ဤတိုင်းဖြူရှင်းလို့မရတော့ဘူးနော်ဟိုမနက်ပိုင်းတုန်းကဖြူရှင်းတဲ့ဤတိုင်းဖြူရှင်းလို့မရတော့ဘူးဟိုမနက်ပိုင်းတုန်းကစိတ်မချမ်းသာဘူးဆိုရင်အပျော်ပါသွားခံစားလိုက်ကြေပြောက်သွားရောဒီအချိန်မှာအပျော်ပါနဲ့ဖြူရှင်းလို့မရဘူးနော်တခြားလည်းပဲဒီလိုပဲနော်တရားနည်းနဲ့ဖြူရှင်းမှစိတ်ကနေအပြညာယုံကြည်အောင်လုံးမှာပဲသူ့အတွက်အဖြေရရမှာနော်The hand of the clock cannot be turned back. Nai let down on nao bian shi lu me ya ro ba wu. No? What youth found and must find outside. Nu yu zin dong ga a bian ma sha ge bo a de de no. In yan ta ya me da bo a de de. No? In nong yu a me da bo a de de. Ta tmi di mu me da bo a de de. Ta tmi di ji bian yu zu me da tu bo a de de. So ba ro no. Nga zin dong ga အပြင်ပမှာဘဝရဲ့အတိတ်တွေကိုရှာခဲ့တယ်နော် The man of middle life must find within himself အဲ့ဒီဘလွဲချင်းရောက်ပြီဆိုရင်တော့ဘဝရဲ့အတိတ်တွေကိုအတင်းမှာပဲရှာမှရတယ်နော်ကာဝဏ်ရေးအတွက်လုတ်တင်တာတွေလုတ်သွားရင်ကနေတကယ်စစ်မှန်တဲ့ဘဝအတိတ်တွေကိုတော့အတင်းမှာပဲရှာရမယ်နော်အဲ့တော့ဒီမှာရှိတဲ့ဒကာကြီးတွေဒကာမကြီးတွေကြီးတဲ့လူတွေရောငယ်တဲ့လူတွေရောအားလုံးပဲတရားအားထုတ်နေကြတဲ့လူတွေဖြစ်တာဆိုတော့ဒါကအထူးပြောစရာတောင်မှလုံမယ်လို့မချင်ပါဘူးနော်ဥတော်လည်းပဲကိုယ်လက်ရှိလုံနေတဲ့အလုပ်ကဘလောက်အရေးကြီးသလဲဆိုတာကိုပူပြီးတော့နားလည်လာလို့ရှိရင်ပူပြီးတော့စိတ်ပါလက်ပါလူလူဆဆာဝိရိယကြီးကြီးနဲ့လုံနိုင်လာလိမ့်မယ်လောက်ရတာကိုလည်းကျင့်တတ်မှုပူပြီးတော့ရလိမ့်မယ်နော်အဲမလုံသေးတဲ့လူတွေကိုလည်းပဲအားပေးစေခြင်းနဲ့နော်နားလည်အောင်သဘောပေါက်အောင်ပြောပြစေခြင်းပါလေဒါသူတို့အမွေပေးကြရမှာနော်တိုင်းပြောကျင်တော့တလောက်နဲ့ပဲရထားတော့မယ်။ဒကာကြီးတို့ပြောကျင်တာနေကျင်တာရှိရင်လည်းတော့ပါပြောပါဦး။